Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်မေလ12ရက်နေ့စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုက်လိုမီတာ1925 32 51နဲ့လိုက်လမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ငိမ့်ချမ်းပါကျွန်တော်ကတော့သတင်းလေးကိုတင်ဆက်ပေးပါမယ်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျင်းနဲ့သူဇနီးကိုတိုက်ပီတဲကထွက်ခွာခွင့်ပိတ်ပင်လိုက်တယ်လို့မလေးရှားဝန်ကြီးချုပ်တဲ့မဟာတီယာမိုဟာမက်ကပြောပါရယ်။ဒီကနေ့စနေမနက်ပိုင်းမှာမြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်မူဆယ်မြို့မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ခိုက်မှုတွေကြောင့်လူ20ခန့်သေဆုံးခဲ့ပြီးအများအပြားဒဏ်ရာရသွားပါရယ်။အခုလိုနောက်ဆုံးရကဘာနဲ့မြန်မာသတင်းလေးကိုကျွန်တော်နဲ့နန်းလောင်ကတင်ဆက်ပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ဒီကနေ့ရန်ကုန်မြို့တာဝေဂုံတရအောက်မှာစုရထားပြီးတော့စုရီမြို့တော်ခန်းမရှိတိခြစ်တက်မဲ့ငင်းညာရေးလမ်းလျှောက်ဆန္ဒပြပွဲကိုရာနဲ့ခြေတဲ့ရဲအရာတွေပိတ်ဆို့တားဆီးပါတယ်နောက်ပြီးတော့ဒီလူစုခွဲတဲ့အချိန်မှာရဲနဲ့အရဝက်ကဖမ်းဆီးတဲ့နေရာမှာတော့အ ਨੇ စုံဆန္ဒပြသူကိုဦးဖမ်းခံရတဲ့တည်မှာနားဆင်ရမှာကတော့
ကျွန်တော်တို့အဲ့နေရာမှာခွဲကိုအဆုံးတက်လိုက်တယ်အေးကျွန်တော်တို့လူစုခွဲပါမယ်လို့ပြောပြီးတော့ကျွန်တော်တို့ခွဲကိုတင်ပြီးတော့
ဆန္ဒပြခေါင်းဆောင်တူပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဒီကနေ့စနေမနေ့ပိုင်းဖြစ်ခဲ့တဲ့မူဆယ်ကပြစ်ခတ်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တပ်မတော်နဲ့ TLL တအောင်းတပ်ဖက်ကတုံ့ပြန်ချက်သတင်းနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်မှာတော့မြန်မာနိုင်ငံကဘေးရန်နေရာတွေကြိုတင်ပြင်ဆင်မှုအကြောင်းတင်ဆက်ပေးဖို့အပြင်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်စီစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညက်နဲ့နန်းလောင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်မလေးရှားဝန်ကြီးချုပ်ဟောင်းနာဂျင်းနဲ့သူဇနီးကိုတိုင်းပြည်ကနေထွက်ခွာခွင့်ပိတ်ပင်လိုက်တယ်လို့မလေးရှားဝန်ကြီးချုပ်တဲ့မဟာတီယာမိုဟာမက်ကပြောပါတယ်သူတို့နှစ်ယောက်ကိုအမီမဲစင်းနဲ့ထည့်သွင်းလိုက်ပြီးခီးသွွားခွင့်ကိုပိတ်ပင်လိုက်တာလို့မလေးရှားလူဝင်မှုကြီးကြပ်ရေးကအတည်ပြုပါတယ်ပေါက်ကြားလာတဲ့လေရင်ခီးစဉ်တစ်ခုအရဝန်ကြီးချုပ်ဟောင်းနာဂျင်းနဲ့သူဇနီးဖြစ်သူဟာစနေနေ့မှာကိုပိုင်လေရင်နဲ့ဂျာကာတာကိုသွားဖို့စီစဉ်ထားတဲ့အကြောင်း AP သတင်းဌာနကထုတ်ပြန်ပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်ဟာ 1MBT ရန်ပုံငွေကိစ္စနဲ့ပတ်သက်ပြီးအကျင့်ပြတ်ခြားစားမှုတွေအတွက်အစိုးရမှာတက်တဲ့အလွန်လောက်ရှိတယ်လို့အသက်62နှစ်အရွယ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်တဲ့မဟာတီယာကပြောပါတယ်။ဝန်ကြီးချုပ်ဟောင်းနာဂျစ်ဟာသူ့ရဲ့ကိုပိုင် Facebook စာမျက်နှာမှာခရီးတစ်ပတ်ကြာသွားဖို့ရှိနေတယ်လို့ကြေညာပြီးတရားဆွဲဆိုခံရမယ့်အရေးကနေရှောင်ရှားဖို့ကြိုးစားတာလို့ကောလာဟာလာရီလည်းထွက်ပေါ်နေပါဗျ။ဝန်ကြီးချုပ်ဟောင်းကတော့ဆွဆွဲမှုတွေအားလုံးကိုညှင်းဆို့ထားပါဗျ။အတိုက်ခံခေါင်းဆောင်ဟောင်းအန်ဝါအီဘရာဟင်ဟာမလေးဘရင်စီကနေလူငင်းချမ်းသာခွင့်ရတဲ့အတွက်လာမယ့်အင်္ဂါနေ့မှာထောင်ကနေလွတ်မြောက်ဖို့ရှိတယ်လို့သမီးဖြစ်သူကသတင်းဌာနတွေကိုပြောပါဗျခင်ဗျာ။
မြောက်ကိုရီးယားကနျူကလ িয়ার ဆန်းတက်တဲ့နေရာတွေကိုမေလ23ရက်နေ့ကနေ25ရက်နေ့အတွင်းဖျက်သိမ်းရမှာအခမ်းအနားအနေနဲ့ကျင်းပမယ်လို့မြောက်ကိုရီးယားကပြောပါရယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့ဂျွန်လ12ရက်နေ့စင်ကာပူနိုင်ငံမှာမတွေ့ဆုံခင်အခုလိုနျူကလ িয়ার လက်နက်ဖျက်သိမ်းကြောင်းကိုလှုံ့ဆော်ပြတာလည်းဖြစ်ပါရယ်။နိုင်ငံရဲ့အရှေ့မြောက်ပိုင်းမှာရှိတဲ့နျူကလ িয়ার ဆန်းတက်တဲ့လိုင်ကောင်းတွေဖောက်ခွဲဖျက်ဆီးမယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပြီးစောင့်ကြည့်အဆောက်အုံတွေသူတည်တနာအဖွဲ့တွေနဲ့မြေပြင်တပ်ဖွဲ့တွေကိုလည်းရုတ်သိမ်းသွားမှာပါ။အမေရိကန်တောင်ကိုရီးယားရုရှားတရုတ်နဲ့ဗြိတိန်နိုင်ငံကသတင်းထောက်တွေကိုလည်းဖိတ်ခေါ်ဖို့ရှိတယ်လို့မြောက်ကိုရီးယားကပြောပါရယ်။ပြီးခဲ့တဲ့လကတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့တွေ့ဆုံတဲ့အချိန်မှာအခုလိုနျူကလ িয়ার ဆန်းတက်တဲ့နေရာတွေကိုပိတ်သိမ်းဖို့ရှိတယ်ဆိုတာကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကပြောဆိုလိုက်တာဖြစ်ပါရယ်။
မြန်မာနိုင်ငံမြောက်ပိုင်းရှမ်းပြည်နယ်မူဆယ်မြို့မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ခိုက်မှုတွေကြောင့်လူ20ဝန်းကျင်သေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။ KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့တအောင်းပလောင်လူမျိုးရေးတပ်ဦး TNLA ပူးပေါင်းအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လူ19ဦးသေဆုံးပြီး28ဦးဒဏ်ရာရခဲ့တဲ့အကြောင်းမြန်မာအစိုးရပြောခွင့်ရကပြောပါတယ်။သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်2ဦးပြည်သူ့စစ်တပ်ဖွဲ့ဝင်4ဦးနဲ့အမျိုးသား12ဦးအမျိုးသမီး2ဦးစုစုပေါင်း19ဦးသေဆုံးခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။အင်အားတရာခန့်လောက်ရှိတဲ့မြောက်ပိုင်းလက်နက်ကင်အင်အားစုတွေကလက်နက်ကြီးလက်နက်ငယ်မော်တာတွေနဲ့မနက်9နာရီလောက်မှာစတင်တိုက်ခိုက်ခဲ့ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပြည်သူ့စစ်တွေကပြန်လည်ခုခံခဲ့တယ်လို့အစိုးရပြောခွင့်ရဦးစော်ထေးကပြောပါတယ်။မူဆယ်မြို့နယ်အတွင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေမြို့ထဲမှာရှိတဲ့လောင်းကစားဝိုင်းနဲ့လူနေအိမ်တွေတိုက်ခိုက်ခံရတာဖြစ်တယ်လို့တအန်းစစ်တပ် ပြောခွင့်ရကပြောပါရယ်တန်စစ်တပ်ရဲ့ယာယီစခန်းစစ်စခန်းတွေတိုက်ခိုက်ခံရတာအပြင်ကချင်ပြည်နယ်အတွင်းမှာရှိတဲ့မဟာမိတ်ကချင်လွတ်လပ်ရေးတပ်မတော် KIA အတိုက်ခံနေရတာကြောင့်အခုလိုအသေးစားစစ်ဆင်ရေးလုပ်ရတာဖြစ်တဲ့အကြောင်းတောင်းစစ်တပ်ကသတင်းထုတ်ပြန်ပါရယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းမြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းတွေမှာတိုက်ပွဲတွေအပြင်းအထန်ပြန်ပြီးဖြစ်ပွားလာတာကြောင့်ဒေါအောင်ဆန်းစုကြည်အစိုးရဥဆောင်ကြိုးပမ်းနေတဲ့ပြည်တွင်းငြိမ်းချမ်းရေးဟာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့လက္ခဏာလည်းဖြစ်တယ်လို့နိုင်ငံရေးအခက်အခဲတွေကသုံးသပ်ပါတယ်
။ဒီကနေ့စနေနေ့ရန်ကုန်မြို့တာမွေကုန်းတရာအောက်တာမွေ Ocean စက်တာနာမှာမြန်မာပြည်ငြိမ်းချမ်းရေးအတွက်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကလူစုခွဲဖမ်းဆီးခဲ့ပါတယ်။ရဲတပ်ဖွဲ့နဲ့အရဲဘော်လုံခြုံရေးပိတ်ဆို့တားဆီးခဲ့ပြီးတော့ဝင်ရောက်ဖမ်းဆီးခဲ့တာမှာအ ਨੇ ဆုံးဆန္ဒပြသူ၉ဦးနဲ့တရင်သမားတို့ချုပ်ဖမ်းခံခဲ့ရပါတယ်။သူတို့ကိုဘယ်မှာထိန်းသိမ်းထားသလဲဆိုတာကတော့မသိရသေးပါဘူး။ငြိမ်းချမ်းစွာဆန္ဒပြဖို့ရန်ကုန်မြို့အစိုးရထံခွင့်ပြုချက်တောင်းခံပေမဲ့လည်းအစိုးရကခွင့်ပြုမိတ်မပေးခဲ့ပါဘူး။တစ်ဆက်တည်းမှာပဲကချင်ပြည်နယ်တိုက်ပွဲတွင်ပိတ်မိနေတဲ့စစ်ဘေးရှောင်ပြည်သူတွေရဲ့အရေးနဲ့ပတ်သက်ပြီးအစိုးရကိုဆန္ဒပြတောင်းဆိုသူတွေကိုဖမ်းဆီးအရေးရောယူတာကိုဦးထက်မနဲ့ရှိပြီလို့အစိုးကိုဦးထက်မနဲ့ကိုအစိုးရကဖမ်းဆီးအရေးယူခဲ့တာပါဖမ်းဆီးထားတဲ့လှုပ်ရှားတဲ့ကြွသူတွေကိုချက်ချင်းပြန်လို့ပေးပြီးတော့ညင်ကျန်းစွာဆန္ဒပြခွင့်ပေးတယ်လို့ HRW အာရှရေးရာဒါရိုက်တာ Brett Adams ကပြောပါတယ်အရသာအစိုးရလက်ထက်မှာညင်ကျန်းစွာဆန္ဒပြသူတွေကိုဆက်လက်ဖမ်းဆီးအရေးယူရတဲ့ဆန္ဒပြပွဲကိုပိတ်ပင်တားမြစ်နေတဲ့အပေါ်အလွန်အမင်းစိတ်ပြတ်မိတယ်လို့လည်း Brett Adams ကပြောပါတယ်ညင်ကျန်းစွာစုဝေးဆန္ဒပြခွင့်ဆိုင်ရာဥပဒေကိုနိုင်ငံတကာအဆင့်အတန်းနဲ့ညီပြင်ဆင်တင်တယ်လို့လည်း HRW ကပြောပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ရွက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တန်ကနေနောက်ဆုံးရသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်စနေနေ့ကအီရတ်နိုင်ငံမှာကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာမဲပေးသူနဲ့ပါခဲ့ပြီးမဲယုံတချို့မှာမဲမတမာမှုတွေရှိခဲ့ပါတယ်ရွေးကောက်ပွဲအတွင်းအီရတ်နိုင်ငံနဲ့နီးစပ်မှုရှိတဲ့နိုင်ငံရေးပါတီတွေရဲ့ပြင်းထန်တဲ့ပြိုင်ဆိုင်မှုကိုလက်ရှိအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကရင်ဆိုင်ခဲ့ရတာပါပြီးခဲ့တဲ့နှစ်က IS စစ်သွေးကြွတွေနိုင်ငံအတွင်းကအောင်အမြင်မြင်တိုက်ထုတ်နိုင်ခဲ့ပြီးတော့ပထမဦးဆုံးအချိန်အထွေထွေရွေးကောက်ပွဲကိုကျင်းပနိုင်ခဲ့တာပါအီရတ်လွှတ်တော်နေရာ329နေရာအတွက်ကိုယ်စားလှယ်ပေါင်း 8,000 ကိုမဲပေးရွေးချယ်ခဲ့ကြတာပါနိုင်ငံတော်ကမဲယုံတွေဖွင့်လှစ်နိုင်ခဲ့ပြီးတိုက်ပွဲတွေနဲ့တခြားမတည်ငြိမ်မှုတွေကြောင့်ပြောင်းရွှေ့အခြေချနေထိုင်ရသူ3သန်းလောက်ရှိတဲ့ဒုက္ခသည်စခန်းတွေမှာလည်းမဲယုံတွေဖွင့်လှစ်နိုင်ခဲ့ပါတယ်စနေနေ့ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာခဲ့ပြီးရင်တော့လွှတ်တော်နေရာအများစုရပြီးအစိုးရတစ်ဖွဲ့နိုင်ဖို့အတွက်ညှိနှိုင်းရမှာတွေကလနဲ့ချီကြားနိုင်ပါတယ်ခင်ဗျာ
အီရန်နျူကလ িয়ার အရေးပေါ်အာရုံဆိုင်မှုတွေပြန်လည်ထွက်ပေါ်လာချိန်မှာပဲကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်ရေးထိပ်တန်းတာဝန်ရှိသူတို့ရုတ်တရက်နှုတ်ထွက်သွားတယ်လို့ကုလသမဂ္ဂအနုမျိုး Agency IAEA ကပြောပါရယ်တယ်ရိုဗာရိုရန်တာရတုကနှုတ်ထွက်သွားတဲ့အကြောင်းရင်းကိုပြောဆိုခြင်းမရှိပဲလူသူချင်းရဲ့ပုံကိုယ်ရေးဆိုင်ရာကိစ္စရပ်တွေကိုမှတ်ချက်ပေးပြောဆိုတာမျိုးမလုပ်ဘူးလို့ပဲ IAEA ကစနစ်နေ့မှာပြောပါရယ်ငါးနှစ်နီးပါးတာဝန်ထမ်းဆောင်ခဲ့တဲ့ဗာရိုရန်တာကိုအီရန်အရေးစုံစမ်းနေတဲ့ IAEA ရဲ့ထိပ်တန်းတာဝန်ရှိသူလည်းဖြစ်နျူကလ িয়ার အင်ဂျင်နီယာလည်းဖြစ်တဲ့အီတလီနိုင်ငံသားမစ်ဆီမိုအပါရိုနဲ့ယာယီအစားထိုးခံထားမှာဖြစ်ပါတယ်။အီရန်နိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့ American, Britain, ပြင်သစ် Russia, တရုတ်နိုင်ငံတို့အပြင် EU, ဥရောပသမဂ္ဂ၊ဂျာမနီနိုင်ငံတို့နဲ့အီရန်နိုင်ငံကြား2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ကနေ American ပြည်ထောင်စုနှုတ်ထွက်ကြောင်း American သမ္မတ Donald Trump ကကြေညာလိုက်ပြီးတဲ့နောက် IAEA ရဲ့ထိပ်တန်းအရာရှိသူအခုလိုနှုတ်ထွက်သွားခဲ့တာပါ။အီရန်ဘက်ကသဘောတူညီမှုကိုချုပ်ပေါက်တာမတွေ့ရဘူးလို့ဩစတြေးလျနိုင်ငံဗီယက်နာအခြေစိုက် IAEA အဖွဲ့ကပြောပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့နှစ်ရက်အတွင်းတာလီဘန်စစ်သွေးကြွတွေလက်ချက်နဲ့အာဖဂန်အစိုးရတပ်ဖွဲ့ဝင်65ဦးသေဆုံးခဲ့ရပြီးအာဖဂန်နိုင်ငံတဝန်းနယ်မြေအသစ်တွေကိုလည်းတာလီဘန်တွေကသိမ်းပိုက်နိုင်ခဲ့ပါတယ်။ဖရာမျိုးအနောက်ဘက်နဲ့အာဖဂန်နိုင်ငံတောင်ပိုင်းဇဘူးပြည်နယ်အတွင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုဂျာတာပဒိနေနဲ့တောက်ကြနေညတွေမှာတာလီဘန်တွေကတိုက်ခိုက်ခဲ့တာပါ။စဘူပီနဲ့အတွင်းကတိုက်ခိုက်မှုမှာတော့ရဲတပ်ဖွဲ့ဝင်22ယောက်သေဆုံးပြီး12ယောက်ဒဏ်ရာရသွားတယ်လို့လုံခြုံရေးသတင်းရပ်ကွက်က VOA ကိုအတည်ပြုပါရယ်လုံခြုံရေးကင်းစခန်း3ခုကိုလည်းတိမ့်ပိုက်ခဲ့တယ်လို့ဖြည့်ဆွတ်ပြောဆိုခဲ့ပါရယ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တပုံတွေကိုပြန်တိုက်ထုတ်ဖို့တံပြန်စစ်ဆင်ရေးတွေစတင်နေပြီလို့ပြည်နယ်ဒုအုပ်ချုပ်ရေးမှူးရာမန်တူလာကပြောပါရယ်ဖရာမျိုးကအနောက်ဘက်စစ်တပ်ဌာနချုပ်စခန်းတစ်ခုကိုတာလီဘန်တပုံတွေကတိမ့်ပိုက်ဖို့ကျိုးပန်းရာမှာလဲအစိုးရတပ်ဖွဲ့ဝင်16ဦးကြာဆုံးပြီးဒဏ်ရာရသူအများအပြားရှိတယ်လို့ အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တာလီဘန်တွေဘက်ကလည်း45ဦးသေဆုံးသွားတယ်လို့ပြောပါတယ်
။အမေရိကန်ပြည်ထောင်စုဟာဝေးယီကျွန်းမကခီလာဝရာမီတောင်စီကနေဆက်ပြီးစီးထွက်လာတဲ့ချော်ရီတွေဟာမကြာခင်ကျွန်းမကြီးစီရောက်လာနိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။မီတောင်အနီးကတဒါစင်းထက်မနည်းတဲ့မြေအကွဲကြောင်ကြီးတွေကနေထွက်လာတဲ့ချော်ရီတွေဟာအင်ဂျင်26အင်ထက်မနည်းကိုလည်းဖျက်ဆီးခဲ့တယ်လို့ထောင်းနဲ့ချီတဲ့လူတွေလည်းဘေးလွတ်ရာရွှေ့ပြောင်းခဲ့ရပြီးပါပြီ။မီးတောင်ထိပ်ဝါကနေချော်ရီတွေစီထွက်လာချိန်မှာမြေလွှာအောက်မှာလည်းကြောက်ရီပူတွေစီစဉ်နေတာပါ။အဲ့ဒီကနေမြေလွှာတွေကိုဖောက်ထွက်ပြီးတော့ချော်ရီပူတွေပြင်းပြင်းထန်ထန်ပေါက်ကွဲထွက်လာနိုင်တယ်လို့အစိတ်တန်းငွေတွေထွက်လာနိုင်တယ်လို့လည်းဟာဝိုင်ရင်ဘူမိဗေဒလေ့လာရေးဌာနကသိပ္ပံပညာရှင်တီနာနေလ်ကပြောပါရယ်။အပူချိန်ပုံများပြီးတော့အစိတ်ငွေတွေထွက်လာနိုင်တယ်လို့ဟာဝိုင်ရင်ဘူမိဗေဒဌာနကပြောပါရယ်။အပူချိန်ပုံများပြီးတော့အစိတ်တင်တန်းငွေတွေပေါက်ကွဲထွက်လာပြီးဆိုရင်ပိုကြီးပြီးတော့ပိုပြင်းထန်တဲ့ပေါက်ကွဲမှုမျိုးတွေဖြစ်တဲ့တွေ့မြင်ရနိုင်တယ်လို့လည်းသူကပြောပါရယ်။မကြာခင်မှာမီးတောင်ပောက်ကွဲမှုတွေဖြစ်လာနိုင်ပြီးဘေးလွယရွှေပြောင်းမှုအချိန်နည်းနည်းပဲရတာဒါမှမဟုတ်အချိန်လုံးဝမရတာမျိုးဖြစ်နိုင်တဲ့ဆိုတဲ့သတိပေးချက်စာတိုတွေကိုမနေ့7နိုင်လောက်မှဒေတာခန့်တို့ရဲ့တယ်လီဖုန်းတွေကနေလက်ခံရရှိခဲ့ပါတယ်ဘေးလွယရွှေပြောင်းလာသူတွေခလုံးဖို့တာဝန်ရှိသူတွေစီစဉ်ပေးထားသလိုအရေးပေါ်အခြေအနေကိုရင်ဆိုင်ဖို့အစီအစဉ်တွေဆွဲထားဖို့လည်းဒေတာခန့်တွေကိုသတိပေးထားပါတယ်မီးတောင်ပောက်ကွဲမှုဟာဟာဝိုင်ကျွန်းတစ်ခုလုံးအပေါ်တက်ရောက်တာမဟုတ်ပေတဲ့အတွက်ခီးသွွားဧည့်သည်တွေကိုဒေတာခန့်တာဝန်ရှိသူတွေကမျှော်လင့်နေတာပါဒါပေမဲ့လည်းခီးသွွားဧည့်သည်အတော်များများကတော့သူတို့ရဲ့အလဲအပတ်အစီအစဉ်တွေကိုရွှေ့ဆိုင်လိုက်ကြတာဖြစ်ပါတယ
်
စနေညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုငိမ့်ညက်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။တိုင်းရင်းဒေသတွေကစစ်ပွဲတွေရပ်တန့်စီရင်းနဲ့ကချင်ပြည်နယ်စစ်ပွဲကြောင့်ပိတ်မိနေတဲ့စစ်ရှောင်းဒုက္ခသည်တွေကဲထုတ်နိုင်ရေးတို့အတွက်ဒီကနေ့ရန်ကုန်မြို့တာမွေဂုံတရအောင်မှာစုရထားပြီးတော့စူးလီမြို့တော်ခမ်းမရှိအထိခြိတက်မဲ့ငိမ့်ညက်ရဲလမ်းလျှောက်ဆန္ဒပြပွဲကိုတော့ယာနဲ့ခြိတဲ့ရဲအင်အားတွေနဲ့ပိတ်ဆို့တားဆီးခဲ့ပြီးနောက်ပိုင်းလူစုခွဲချိန်မှာတော့ရဲနဲ့အရဲဝတ်လုံခြုံရေးတွေကဝင်ရောက်ဖမ်းဆီးတဲ့နေရာမှာတော့အ ਨੇ ဆုံးဆန္ဒပြသူ၉ဦးအဖမ်းခံလိုက်ရပါတယ်။ရန်ကင်းရဲစခန်းမှာဖမ်းဆီးထားတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့ဖမ်းဆီးခံထားရတဲ့သူတွေနဲ့အခုချိန်ထိတွေ့ခွင့်မရသေးဘူးလို့ဆန္ဒပြပွဲဥဆောင်သူတွေကပြောပါတယ်။ဆန္ဒပြပွဲရဲ့နောက်ဆုံးအခြေအနေကိုစုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ညဉ့်ညဉ့်လူလူလှုပ်ရှားမှုလူလူချီတဲ့ဆန္ဒပြပွဲဆိုတဲ့ခေါင်းစဉ်နဲ့မေလ12ရက်ဒီကနေ့ညနေပိုင်း9နာရီလောက်ကဆန္ဒပြသူတွေဟာတာမွေဂုံးဒရာအောက်မှာစတင်စုဝေးခဲ့ကြတာပါ။ဒီလိုချီတဲ့ဆန္ဒပြပွဲကိုလူထုကရောသတင်းမီဒီယာတွေကပါစိတ်ဝင်စားနဲ့လာရောက်စောင့်ကြည့်ကြသလိုဆန္ဒပြသူတွေရဲ့လေးဘက်လေးတံမှာရာချီတဲ့ရဲရင်အားတွေပိတ်ဆို့ထားခဲ့ပါတယ်။အဲဒီနောက်မှာဆန္ဒပြမဲ့သူတွေရန်ကုန်မြို့ထဲချီတဲ့ခွင့်မရတော့ဘဲနေရာပါတင်ထိုင်ပြီးကြွေးကြော်တာနေနဲ့တောင်းဆိုခဲ့ကြပါတယ
်။
ညနေ6နာရီခွဲကျော်မှာဆန္ဒပြပွဲကိုအဆုံးသတ်လိုက်ပြီးနောက်လူစုခွဲပြီးအိမ်ပြန်ချိန်မှာရဲနဲ့ရဲဝတ်လုံခြုံရေးတွေကဝင်ရောက်ဖမ်းဆီးခဲ့တယ်လို့ကြီးတဲ့ဆန္ဒပြပွဲဦးဆောင်သူတူဖြစ်တဲ့မတ်အီအီမိုးက VOA ကိုပြောပါရစေ။တာဝန
်အချင်းအချင်းမှထိုင်ပြီးတော့မှာကျွန်တော်တို့နေနေချင်းရတယ်ကျွန်တော်တို့လူချင်းနဲ့တောင်းဆိုကြတယ်ကျွန်တော်တို့ကြွေးကြော်တယ်ထိုင်နေတယ်အစပိုင်းကျွန်တော်တို့ကြီးတဲ့လမ်းချောက်ကိုသူတို့ကဟိုလူရင်အားသုံးချောင်းမှသူတို့ပိတ်ထားတယ်ပေါ့နော်။ကျွန်တော်တို့မပြေဘူးအဲ့အိမ်နေရာမှာလည်းအေးအေးချမ်းချမ်းလူစုခွဲဖို့လို့ကျွန်တော်တို့ပြောတယ်အဲ့တော့ကျွန်တော်တို့အိမ်နေရာမှာခွဲဖို့အဆုံးတက်လိုက်တယ်အေးအေးချမ်းချမ်းကျွန်တော်တို့လူစုခွဲပါမယ်လို့ပြောပြီးတော့ကျွန်တော်တို့ခွဲကိုတိတ်ပြီးတော့အိမ်ကိုပြန်နေအေးအေးချမ်းချမ်းလူစုခွဲတဲ့လူတွေကိုသူကဝင်ပြီးတော့အကျန်းဖတ်တာဖြစ်ကျွန်တော်တို့ထဲမှာပါလာတဲ့ဒီလူငယ်တချို့ကိုဟိုအတင်းအားမှာအဆုံးခေါ်ပြောမှဟိုဖမ်းဆီးသွားတယ်ဒီရုံးအောင်မထားတဲ့ရဲတွေအပြင်ကိုအရဝင်းနဲ့ဘယ်ရောက်မှန်းမသိရလူတွေကပါဝင်ပြီးတော့ဝင်ရောက်ဒီတော့အကျန်းထပ်ပြီးတော့ဖမ်းဆီးရပါတော့ဆိုတော့ကျွန်တော်လက်ရှိရှိရတဲ့ဆိုရင်များဆိုရင်တော့သူ့ဘောင်ကိုရောက်ဆင်းရတယ်ရန်ကြီးစကောက်ခေါ်သွားတယ်ကျွန်တော်သိရတော့ရန်ကြီးစကောက်သွားတယ်အာသွားတဲ့အခါကျတော့မရှိဘူးလို့ပြောတယ်အဲ့လောလောဆယ်သူတို့ကအဆောက်အအုံမရသေးဘူး
အခုလောလောဆယ်အဖမ်းခံလိုက်ရတဲ့လူတွေနဲ့ပတ်သက်လို့ရောသူတို့ပြန်လဲလွတ်မြောက်ရေးအတွက်ဘယ်လိုဆက်ပြီးတော့လှုပ်ဆောင်မှာပါလဲ
အခုဖမ်းခံရတဲ့လူကိုကြီးတွေမဟုတ်ဘူးရှင်ကျွန်တော်တို့ကဒီဆိုင်နဲ့ပတ်သက်ပြီးတော့မှလှုပ်ရှားတဲ့ငွေတွေလက်သွားလှုပ်ရှားတဲ့ဦးလေးကိုဖမ်းဆီးရတာဆိုတော့ဟိုတခြားဆိုင်တဲ့ဒီငယ်တွေမှာလည်းဖမ်းခံရတာတရားစဲခံရတာရှိတယ်ကျွန်တော်နိုင်ငံမှာဆိုလည်းရှိတယ်ဆိုင်မှာဆိုလည်းရှိတယ်တချင်မှာဆိုလည်းရှိတယ်ပြောရရင်တော့ကျွန်တော်တို့ဒီဒီဆိုင်ရဲ့အတွက်ကိုငင်းချက်ချက်ကျွန်တော်တို့ဆန္ဒကိုထုတ်ပေါ်တာဖြစ်တယ်အဲ့ဒီပေါ်မှာကျွန်တော်တို့ကလူခွေကိုထိုးပေါက်ထားတဲ့ဥပဒေနဲ့ကျွန်တော်တို့ကအရေးကြီးဦးမယ်ဖန်စီပိတ်ဆို့တဲ့အပေါ်မှာအဲ့ဒီလူတွေအားလုံးအတွက်ကျွန်တော်တို့နိုင်ငံသားခွေကြီးဝါရဖို့အတွက်ကျွန်တော်တို့ဆန္ဒလောက်ဆောင်တဲ့အစီအစဉ်တွေရှိရယ
်ဟို လာမယ့်ရှေ့ရက်ဒီမှာရောငញ្ញန်ရေးချီတဲ့ဆန္ဒပြပွဲနဲ့ပတ်သက်လို့ဘလို့အစီအစဉ်တွေရှိပါလဲ
โอเคကျွန်တော်တို့ဆန္ဒလုံးဆောင်ပုံတော့ရှိရဲဒါပေမဲ့ကျွန်တော်တို့တွေဘယ်လိုပုံစံနဲ့လုံးဆောင်မှာဆိုတော့ကျွန်တော်တို့အဲဒီနေချင်းလို့လာတဲ့ဒီလူငယ်တွေကနေပြန်တိုင်းနေပြီးတော့မှကျွန်တော်တို့ဒေတာအစီအစဉ်ဆွဲပြီးတော့မှကျွန်တော်တို့လုံးဆောင်မှုရှိလာတယ်ရှင့
်ဒီကနေ့ပြုလုပ်ဖို့စီစဉ်ထားတဲ့ငញ្ញန်ရေးချီတဲ့လမ်းလျှောက်ဆန္ဒပြပွဲကိုတမွေမြို့နယ်ဂုံဒရာအောက်ကနေစုလီဖျားမြို့တော်ခမ်းမရှိအထိချီတက်ကြဖို့ရည်ရွယ်ထားပြီးငိမ့်စုစီဥပဒေအရရဲစခန်းမှာခွင့်ပြုမိတ်တောင်းဆိုထားခဲ့တာပါဒါပေမဲ့ခွင့်ပြုမိတ်တောင်းပြီးနောက်တနေ့မှာပဲလမ်းကြောင်းပိတ်ဆို့မှုလူထုအထိတ်အလန့်ဖြစ်နိုင်တာတွေကြောင့်ချီတက်ပွဲမလုပ်ဖို့တာဝန်ရှိရဲအရာရှိကတားမြစ်စာကိုပြန်လည်ပို့ခဲ့ပါတယ်အခုဖမ်းဆီးခံရသူ၉ဦးထဲမှာဆန္ဒပြသူတွေအပြင်သတင်းတော်တချို့လည်းပါဝင်ကြောင်းသိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးရန်ကုန်မှာတိုက်ပွဲတွေရပ်ဖို့လူထုကငြင်းငြင်းစွာဆန္ဒပြနေချိန်မှာပဲမူဆယ်ဘက်မှာတော့လူရောက်20ကျော်တေဆုံးခဲ့ရတဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့ပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြပေးကြပါတယ်ဒီကနေ့မေလ12ရက်နေ့စနေနေ့မနက်ပိုင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အတွင်းမှာ KIA ကချင်လူမျိုးရေးအဖွဲ့လက်နက်ကိုင်တပ်နဲ့ TLN တအောင်းပလောင်မျိုးသားလူမျိုးရေးတပ်တို့ပူးပေါင်းထားတဲ့မဟာမိတ်အဖွဲ့နဲ့ရဲလုံခြုံရေးတပ်ဖွဲ့ဝင်တွေပြည်သူစစ်တွေဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်ခဲ့ပါတယ်ဒီတိုက်ပွဲကတော့မြမအစိုးရတပ်ရဲ့ထိုးစစ်ကိုတအောင်းတပ်နဲ့ကချင်တပ်ပူးပေါင်းပြီးတော့တံပြန်ဆစ်ဆင်လိုက်တာဖြစ်တယ်လို့တအောင်းတပ်ဘက်ကတော့ပြောပါတယ်အခုလိုမျိုးတိုင်းရင်းဒေသတွေမှာပို့ပြီးတော့မှပြင်းထန်လာတဲ့တိုက်ပွဲတွေနဲ့စစ်ရေးပဋိပက္ခတင်းမာလာတာကတော့မြမငြိမ်းချမ်းရေးအတွက်အလားအလာအခြေအနေမကောင်းဘူးလို့အကဲခတ်တွေကသုံးသပ်ပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်
ဒီကနေ့မေလ12ရက်နေ့စနေနေ့မနက်9နာရီကနေစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ထဲမှာ KIA ကချင်လူမျိုးရေးအဖွဲ့လက်နက်ကိုင်တပ်နဲ့ TLLA တအောင်းပလောင်အမျိုးသားလူမျိုးရေးတပ်တို့ပူးပေါင်းထားတဲ့မဟာမိတ်တပ်ဖွဲ့တွေကမူဆယ်မြို့နယ်ပန်ခန့်တရာနောက်ပန်ခန့်တရာနီးမှာရှိတဲ့နောင်ရမ်းကျေးရွာမူဆယ်မြို့နောင်ခမ်းမြို့မှပြည်သူတပ်ဖွဲ့ခေါင်းဆောင်ရဲ့နေအိမ်နောက်မန်ဝင်းဂိတ်တို့ကိုအဓိကပစ်မှတ်ထားပြီးတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်မူဆယ်မြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့နန်းခမ်းမြို့မှပြည်သူစစ်ဌာနတပ်ဖွဲ့ဝင်တွေပူးပေါင်းလုံခြုံရေးတာဝန်ယူထားတဲ့ဒီလုံခြုံရေးဂိတ်တွေကိုပစ်ခတ်တိုက်ခိုက်လာတဲ့အတွက်ရဲတွေနဲ့ပြည်သူစစ်တွေဘက်ကတံပြန်ခုခံတိုက်ခိုက်ခဲ့ကြပြီးအခုဆိုရင်တော့တပ်မတော်စစ်ကြောင်းတွေဘက်ကလိုက်လံနေမြေရှင်းလင်းနေပြီဖြစ်တယ်လို့လည်းတပ်ဖက်ကသတင်းထုတ်ပြန်ပါတယ်။မူဆယ်တိုက်ခိုက်မှုမှာတော့ရဲတပ်ဖွဲ့ဝင်အချို့ပါဝင်ဌာနပြည်သူစစ်တွေနဲ့ဒေသခံပြည်သူစုစုပေါင်း19ဦးသေဆုံးခဲ့ပြီးအနည်းဆုံး28ဦးဒဏ်ရာအပြင်းထန်ရခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနောက်ဆုံးသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးကချင် KIA တက်နဲ့ TLLA တအောင်းတက်တို့ပူးပေါင်းပြီးတော့ဘာကြောင့်မူဆယ်ကနေဆက်ဂိတ်တွေနဲ့လုံခြုံရေးစခန်းတွေကိုအဓိကပစ်မှတ်ထားတိုက်ခတ်ရပါတယ်လဲဆိုတာကိုတော့တအောင်းပလောင်လူမျိုးရေးတပ်ဦး PSLF TLLA တက်ရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်အိုက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီတက်တို့ဖြစ်ပေါ်တဲ့အကြောင်းရင်းကတော့ဒီ MP တဲ့နောက်မှာဒီကမ္ဘာ့ဘက်ကဆက်ဆောက်ဒီကျွန်တော်ဘက်မှာသူစစ်တီးပြုလုပ်လာတယ်အာကျွန်တော်တော့မှာအထွေအတော့တဲ့အခြေကိုပတ်စစ်တဲ့လေလာမှာကျွန်တော်ဘက်ကိုတက်ဆက်လာတာဖြစ်တယ်ဒီကျွန်တော်မာမေတီအဲ့ဘက်မှာလည်းသူစစ်တွေပြုလုပ်လာတယ်ပြုလုပ်လာတယ်အဲ့ဒါစီးရဲပိုင်းပေါ့တက်ဆက်တဲ့လောက်ကရုံမှာကျွန်တော်ဝင်ရှင်းနေတာဖြစ်တယ်ငါနိုင်လောက်ကနေခုနှစ်နိုင်ကြည့်ပါနော်မူဆယ်မြို့ဒီပန်းခမ်းမူဆယ်နဲ့ပန်းခမ်းကြီးရကြပန်းခမ်းတရာအနာမပန်းခမ်းတို့တင်တာကရှိတယ်မြန်မာစကားနဲ့ပြည်သူစီအစကားပေါ့နော်အဲ့နာမဆက်ဆံနေတဲ့ဒီမဆီပြည်သူစီလောင်လာယုံတနည်းအားဖြင့်နော်ဆယ်လန်ဒီရတဲ့နာတစကားနဲ့ဒီပြည်သူစီစကားနဲ့တနည်းအားဖြင့်7နာရီ40လောက်ကကျွန်တော်ဒီမူဆယ်သာရှိလာပါဘောရှိတဲ့နံပါတ်စရာထိန်ကအဲတမလို့စကန်တမီဟာအဲ့ဒါလီမီယာလောက်တပ်ပွဲဖြစ်ပွားတယ်
တအောင်တက်ဖက်ကအနည်းဆုံး9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ TLL လေးဘက်ကသတင်းထုတ်ပြန်ထားပြီးမူဆယ်တိုက်ခိုက်မှုအတွင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေပါဝင်ဒေသခံအရက်သားပြည်သူတွေပါတေဆုံးထိခိုက်ဒဏ်ရာရခဲ့တဲ့အထိဖြစ်ခဲ့တဲ့အပေါ်မှာတော့ TLL လေးပြောခွင့်ရဗိုလ်မှူးမိုင်အကျော်ကအခုလိုတုံ့ပြန်ပါတယ
်ဟုတ်ကဲ့ဒီပြည်သူလူထိတာကတော့ကျွန်တော်တို့ကိုကြီးဆန္ဒမီပါတယ်ဒီကျွန်တော်လည်းအဆင်မကောင်းပါဘူးဒီတပ်ဖွဲ့ဖြစ်နေတဲ့အတွက်ဒီဘတူရဲ့လက်ချက်ဆိုတော့ကျွန်တော်တော့တတ်တော့မပြောနိုင်ဘူးလူလူကြည့်ကြည့်သွားတဲ့ဆောင်ရက်ဒါပေမဲ့ဒီလိုပြစ်ခတ်တာတော့ကျွန်တော်လောရာယုံနဲ့စခန်းကိုကျွန်တော် UTV ပြစ်ခတ်တာဖြစ်တယ်။အဲဒီစခန်းရောလောရာယုံကနေနေမှာဒီရေရေတဲ့ video set ဒီတတ်ကကျွန်တော်ပြန်ပြစ်ခတ်တာဒီမြို့ထဲမှာဖြစ်နေတယ်။ဒီလူညနာတော့ကတော့ဒီလို1 day ပဲကျွန်တော်ကိုကြီးနဲ့စားတယ်။ဒါပေမဲ့အခုဖြစ်စဉ်ကဒီမူဆယ်မြို့ပေါ်ဖြစ်တော့ဒေသမီဒီယာကမှာပေါ်ကြတာဖြစ်တယ်။ Get together အတွင်းချက်ချက်ကျွန်တော်ရဲ့နေထဲမှာတော့ဒီမြို့ခန်းစားနေရတာဒီအများအစ
ဒီလူထုကဒီနိုင်ငံကြီးမြန်မာပြည်နဲ့ဥချမှာတော့အမိစားတင်ပေါ်ဆောင်ဖြစ်တာပေါ့အခုလိုမျိုးNCA အပြည့်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ကချင်တရားလန်လေးနဲ့ရှမ်းဖွဲ့တွေပါဝင်NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပါမြန်မာတပ်မတော်တို့ဂျာစီတက်မှမှုတွေဖြစ်နေတာကတော့နိုင်ငံတော်ဤတိုင်မင်ကပုဂ္ဂိုလ်တော်အောင
ပြက် အားလျော်တဲ့ အတန်ကြီး ထွက်လာတာတော့ ကြားပါတယ် အခု အထူးသဖြင့်တော့ ဒီ တိုက်ပွဲတွေက ပို့ပြီးတော့ ကျွန်တော်တို့ တတိ ပေးတဲ့ ဟို သဘော မျိုးတော့ ပို့ ဖြစ်တာပေါ့ အထူးသဖြင့်တော့ ကျွန်တော်တို့ MCA လက်မှတ်ထိုးတာက တောင်ပိုင်း ဒေသက အဖွဲ့တွေ ညားပါတယ် မြန်မာပြည် မြောက်ပိုင်းမှာက တိတ်မထူး တိုက်ပွဲတွေ ဆက်ဖြစ်နေတယ်ပေါ့နော် ကျွန်တော် ထင်တဲ့ ဆက် ကြိုးစားရအောင်မယ် ဆိုတာ ပြတယ်လို့ ထင်ပါတယ် အထူးသဖြင့်တော့ ဒီ တက်နဲ့ ဒီ အစိုးရကြား ဆက်ဆံရေး ဆိုလို့ရှိရင် ကျွန်တော်တို့ ဒီ ကာလုံ လို့ ခေါ်တဲ့ ဟို ကာကွယ်ရေးနဲ့ လုံ ရွေး ကောင်စီ ရှိတယ်ပေါ့နော် ဆိုတော့ ဒီ အစည်းအဝေးတွေမှာ ဘယ်လောက်ထိ ဆွေးနွေးကြသလဲ ဘယ်လောက်ထိ ကူးပေါင်းဆောင်မှုရှိသလဲ ပေါ့ စစ်ပဲ အရပဲ ဆက်ဆံရေးရောက် ဘယ်လောက်ထိ ကောင်းမွန်သလဲ ပေါ့နော် ပြောရမယ် ဆိုလို့ရှိရင် အစိုးရ အနေနဲ့ ဟို တက်တာ 2 နှစ် ရှိသွားပြီ ဆိုတော့ အဲ့ ကာလအတွင်းမှာတော့ တိုးတက်မှု သိပ် မမြင်ရသေးဘူး ဆိုတဲ့ အနေထားတော့ ပြောလို့ရပါတယ်
တရားလာလေဘက်ကတော့ အခုလို သူတို့ တက်စကန်တွေ ရှိရာကို တက်ဖက်က ထိုးစစ်ဆင် တက်ခိုက်လာတဲ့ အတွက် တံပြန်စစ်ဆင်ရေး ပြန်လုပ်တာသာ ဖြစ်ပြီး နိုင်ငံရေး အရာ တွေ့ဆုံ ဆွေးနွေးဖို့ အသင့်မဲ့ လို့ ဆိုပါတယ် မကြာခင်မှာတော့ ပြည်တော်စု ငြိမ်းချမ်းရေး ညီလာခံ တတိယ အကြိမ် ပင်လုံ ကို ကျင်းပဖို့ အစိုးရ နဲ့ ငြိမ်းချမ်းရေး တာဝန် ရှိသူတွေက စီစဉ်နေကြပါတယ်ရှင် VOA မြန်မာပိုင်းရဲ့ စနေ ည ချမ်း မြန်မာဘာသာ အစီအစဉ် တွေကို Washington DC မြို့တော်က နေ တိုက်ရိုက် ထုတ်လွှင့် ပေးနေတာ ဖြစ်ပါတယ်ရှင် အခုဆက်ပြီးတော့ စနေ ည တိုင်း တင်ဆက် ပေးနေကြ အပတ်စဉ် ကဏ္ဍ တစ်ခု ဖြစ်တဲ့ မြန်မာ တခွေ့ အစီအစဉ် ကို တင်ဆက် ပေးကြပါမယ် မြန်မာ နိုင်ငံမှာ သဘာဝ ဘေး အန္တရာယ် တွေ ရင်ဆိုင်နိုင်မှု ကြိုတင် ပြင်ဆင်မှု တွေ နဲ့ အများ ပြည်သူ အပေါ်မှာ အသိပညာ ပေးမှု အပိုင်း တွေ မှာတော့ အစိုးရ ရဲ့ လှုပ်ဆောင်ချက်က အားနည်းနေတယ် လို့ ကြွမ်းကျင် သူ တွေ က ပြောပါတယ် အများ ပြည်သူ ဘက် က လည်း အစိုးရ ရဲ့ ကြေညာချက် တွေ ညွှန်ကြားချက် တွေ ကို အလေးထား လိုက်နာဖို့ လိုအပ် တယ် လို့ သူတို့ က ပြောပါတယ် မေလာ က နေ စတင် နဲ့ မိုးရာသီ မုန်တိုင်း တွေ အခု နှစ် ပိုင်း တွေ အတွင်း မှာ မကြာခဏ ကြုံတွေ့ နေရတဲ့ မြင်းငလျင် တွေ နဲ့ ပတ်သက် ပြီးတော့ ကြိုတင် ပြင်ဆင်မှု တွေ အတွက် ပညာရှင် တွေ က ပြောဆိုနေတာ ဖြစ်ပါတယ် အပြည့်အစုံ ကိုတော့ မြင်းမခ သတင်း အေဂျင်စီ က ကိုကောင်းမြတ် ဖြူ က တင်ပြ ပေးထားပါတယ်ရှင်
နိုင်ငံမှာနာဂိတ်မုန်တိုင်းတိုက်ခတ်ခဲ့တဲ့ကြောင့်ကြိုတင်ပြင်ဆင်မှုမရှိတာပြည်သူတွေအနေနဲ့သတင်းအချက်အလက်တွေကိုမယုံကြည်ရနဲ့အစိုးရကကြိုတင်ပြင်ဆင်ထားမှုမရှိတာတို့ကြောင့်ထိခိုက်ဆုံးရှုံးမှုတွေနဲ့အများအပြားကြုံတွေ့ခဲ့ရပါတယ် ဒါကြောင့်မိုးလီဝတ်သားနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှုဒေါ်ယီမင်းကတော့မိုးလီဝတ်သားနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့တရားဝင် Facebook
စာမျက်နှာကထုတ်ပြန်ချက်ကိုသာယုံကြည်ဖို့လိုအပ်တယ်လို့ဆိုပါတယ်ခုဆိုပြီးခဲ့တဲ့နှစ်ပတ်လောက်ကတက်လာတာရော်နုဟာမုံတိုင်းကဖြစ်တော်မယ်မေလာ 20 ရက်နေ့မှာကျွန်မတို့ချက်ချင်းသိတာဟာဖေ့စ်ဘွတ်တွေကတက်လာဟုတ်လားဟုတ်လားကျွန်မငွေချင်းတွေကကုန်မေးတာကျွန်မချက်ချင်းသိလိုက်တယ်ရော်နုဆိုတာဒါ 2016တော့ဖြစ်ခဲ့တဲ့ မုံတိုင်းဒီမုံတိုင်းဒီဘာမှပြောလဲမဝင်ဘူးဒါပေမဲ့လူတွေကအဲ့ဒီတုန်းကထုတ်ပြန်ခဲ့တဲ့သတင်းတွေယူပြီးတော့ပြည်သူလူထုကိုပေါ့နော်၆လတလို့ပေါ့ကောလာဟာလာအင်တာကြောက်စရာကောင်းပါတယ်အဲ့တော့သဘာဝဘေးနဲ့အနေတိုင်းပါလေကျွန်မပြောတယ်ကောလာဟာလာကိုဂရုစိုက်ပါကျွန်မတို့ဌာနထုတ်ပြန်ချက်ကိုပဲအထူးအလေးပေးပြီးတော့ပြည်သူလူထုအနေနဲ့ယုံကြည်စိတ်စိတ်ချစေခြင်းနဲ့စေခြင်းနဲ့လို့ကျွန်မအ
ဲပြောဆိုမှုတွေရှိနေပါတယ်မြန်မာနိုင်ငံဘူမိသိပ္ပံအတွင်းရဲ့အထွေထွေတွင်းရေးမှုဦးအေးလွင်ကတော့ပြည်သူတွေကိုအသိပညာပေးမှုအပိုင်းမှာအားနည်းမှုရှိတယ်လို့ပြည်သူတွေဘက်ကလည်းစိတ်ဝင်စားမှုနည်းပါတဲ့အပိုင်းတွေရှိနေတာကြောင့်အသိပညာပေးတာတွေကြိုတင်ပြင်ဆင်တာတွေမရှိရင်ဆုံးရှုံးမှုတွေအများအပြားဖြစ်ပေါ်လာမှာဖြစ်တယ်လို့ဆိုပါတယ်အဲ
့တော့သဘောပေးအန္တရာယ်ဆိုတာကတချို့ကသဘောဝအကြောင်းဖြစ်တဲ့အတွက်တားလို့မရဘူးဆိုပေမဲ့အန္တရာယ်ကိုကာကွယ်ဖို့ရှော့ချဖို့တိကိမှုရှော့ချဖို့ဒီကလူတွေကကြိုတင်ပြစ်စီထားတဲ့အဲ့တော့နာဂစ်အကြောင်းကိုပြန်ပြောရရင်တော့နာဂစ်နောက်ပိုင်းမှာကဘာနိုင်ငံအသီးသီးကကူညီတယ်ပြည်သူတွေကလည်းကူညီတယ်နောက်ကတခြားဥပမာအိန္ဒိယချင်းတိုင်းပြည်တွေမှာလေးလိုက်မှာဘင်္ဂလားဒေ့ရှ်ပဲကြည့်နောက်အိန္ဒိယတို့စသည်ဖြင့်ဒီဒီတာဒီမှာပုံတိုင်းပြည်သူကခံရတော့လေသူတို့ရဲ့ငုံတိုင်းကိုကာကွယ်ဖို့ မအသက်အဝန်စည်းစိမ်းတွေကိုစောင့်ရှောက်နိုင်တဲ့ကာကွယ်နိုင်တဲ့เนาะ cyclone shelter လို့ခေါ်တဲ့မုန်တိုင်းတံကိုကာကွယ်တဲ့အဆောက်အဦတွေကိုရာနဲ့ချီပြီးစောက်ထားနိုင်တယ်ကျွန်တော်တို့ရဲ့ကံယူရန်တောက်လျှောက်ကီလိုမီတာ 2,900 လောက်ရှိတဲ့ကံယူရန်တောက်လျှောက်ရခိုင်ကမ်းမြောင်ဒေသနောက် ARD မြစ်ဟောကျုံးပေါ်တောက်လျှောက်နောက်တစ်ခါတရင်တိုင်းတိုင်းကမ်းမြောင်ဒေသအဲ့ဒီဒေသတွေမှာအင်္ဂယ်ပေါင်းစုံကမုန်တိုင်းတွေလာနိုင်တယ်အင်္ဂယ်ပေါင်းစုံကငလင်ကြောင်းဖြစ်ပေါ်လာတဲ့ဆူနာမီတွေလာနိုင်တယ်အဲ့အတွက်ကြိုတင်ပြင်ဆင်တဲ့ဟိုနာကဲဆယ်ကြီးအဆောက်အဦလို့ခေါ်တာပေါ့နော် cyclone ဒီ shutter ခေါ်တာကလူတွေရုပ်တရက်ဒီလောမှုဘူတံကိုလွတ်အောင်လို့ပြေးတိုင်တဲ့အဆောက်အဦတွေအဲ2ဝင်1နဲ့3ဝင်1နဲ့တုံးလို့ရတယ်2ဝင်1ဆိုတော့ခြေလမ်းရှိတွေစောက်ထားပဲဒီအပေါ်တတ်တွေလွတ်တဲ့နေရာတွေမှာလူတွေနေမယ်အမုံတိုင်းမဖြစ်ဘူးတခြားအချိန်ကြရင်ဒီဟိုစာသင်ရောက်နေဖြစ်လကောင်းစေယုံစီပေးကန်းတွေဖြစ်လကောင်းနောက်တစ်ခါရက်ွက်ဒီတိုင်းနိုင်ဖြစ်လကောင်းအသုံးပြုလို့ရတဲ့အဆောက်အဦတွေတော်တော်များများစောက်တင်တယ်အဲ့တော့နေ့နောက်ပိုင်းစောက်တယ်လို့တော့သိရတယ်အစောက်တဲ့အဆောက်အဦတွေဒီလေအရေးပေါ်စောက်တာရှိသလိုနောက်ပိုင်းစောက်တာရှိသလိုထိုက်တဲ့နဲ့အစင်တန်းရှိတဲ့အာမခံချက်ရှိတဲ့ quality ကောင်းတဲ့အဆောက်အဦတွေဖြစ်ဖို့လိုတယ်ဟုတ်လားအခုလိုပြန်ဒါကိလိုမျိုးဒုတိယအကြိမ်လာလို့ဒီအဆောက်အဦတွေကအဲ့ဒီမုန်တိုင်းတွေပါသွားမလားတော့ပါစိုးရတဲ့အဆောက်အဦတွေရှိတယ်ဒါကြောင့်မို့ဒါတွေကို quality control တွေနော် check and balance တွေအားနည်းတယ်လို့ဆိုခြင်းတယ်အဲ့လိုပဲခုနကီလိုမီတာ 2,900 လောက်ရှိတယ်ရခိုင်ကမ်းမြောင်ဒေသ ARD ကမ်းမြောင်ဒေသနဲ့တရိုင်ကမ်းမြောင်ဒေသမှာတောက်လျှောက်မှာဒီတဲ့ပူပြားများစောက်တင်တယ်လို့စားတယ်
မြန်မာနိုင်ငံဟာမေလနောက်ပိုင်းမိုးရင်းကာလကစပြီးမုန်တိုင်းတိုက်ခတ်မှုတွေလည်းဖြစ်ပေါ်တတ်တယ်လို့ဒီနှစ်ထဲမှာအသေးစားငလင်းတွေအများအပြားလုတ်ကက်ခဲ့တာကြောင့်ကိုနေထိုင်တဲ့ပတ်ဝန်းကျင်မှာဖြစ်ပေါ်တတ်တဲ့တဘာဝဘေးအကြောင်းကိုလည်းနားလည်ထားဖို့လိုတယ်လို့ဒေါ်ရီမြင့်ကအခုလို့ပြောပါတယ
်ဒီသူလူထုအနေနဲ့ကိုသည်ဆူနာမီအန်ဒီရဲဟလာဒီစိုက်ကလုန်းအန်ဒီရဲနဲ့ပြီးတော့ storm surge အန်ဒီရဲတွေကိုအထူးဂရုပြုဖို့လိုအပ်ပါတယ်အဲ့လိုပဲဗမာနိုင်ငံရဲ့ hilly region တွေပေါ့နော်ဒီမြောက်ပိုင်းအနောက်မြောက်ပိုင်းအရှေ့ပိုင်းနဲ့တောင်ပိုင်းဒီတောင်ကုန်းတောင်ဒေသတွေမှာနေတဲ့ပြည်သူလူထုအနေနဲ့ကတော့ landslide တို့နော်အဲ့လိုအန်ဒီရဲတွေကိုမြေပြိုတဲ့အန်ဒီရဲတွေကိုအထူးဂရုပြုရမှာဖြစ်တယ်အဲ့လိုပဲဆရာမတို့မြစ်ကြီးတွေနားမှာပေါ့နော်ဆရာမတို့မှာအဲပေါ့အဓိကမြစ်ကြီး၄စင်းရှိပါတယ် ARD တို့ချင်းတွင်းတို့စစ်တောင်းတို့တန်လွင်တို့ပေါ့အဲ့တစ်ခွိုက်မှာဆိုရင်မြစ်ချောင်း AI နားမှာအနေများတဲ့လူတွေကတော့ flood ပေါ့ကျေပြန့်တဲ့ flood ကိုအဓိကနဲ့နောက်မိုးသီးသန့်စွာရွာတဲ့storm surge တဲ့အတူဖြစ်လေရှိတဲ့ဆရာမ flash flood ပေါ့နော်ရုပ်တရက်ရေကြီးခြင်းအန္တရာယ်ကိုအထူးဂရုပြုဖို့လိုပါတယ်ဒါကြောင့်ကိုသဘာဝဘေးရန်နဲ့ပတ်သက်လာကိုဒီဘယ်နေရာမှာလဲဥမာအလဲပိုင်းဒေသဟာလာဒီ lower စကိုင်းတို့မန္တလေးတို့မကွေးတို့မှာဆိုရင်ဒီလိုနွေရာသီတွေမှာမိုးခေါင်ရေရှားပြဿနာလေးတွေပေါ့နော်ဒီလိုပြဿနာလေး drought အန္တရာယ်တွေရှိလာနိုင်တယ်ဆိုတာကိုကိုဒီပြည်သူလူထုအတွက်ကိုဘယ်နေရာမှာနေထိုင်လဲဆိုတာကြိုတင်သိရှိခြင်းဖြင့်ကိုနေထိုင်တဲ့နေရာနဲ့အတူဘလို့သဘာဝဘေးအန္တရာယ်တွေကြုံတွေ့နိုင်လဲဆိုတာကြိုပြီးတော့အဝဲဖြစ်ထားဖို့လိုပါတယ်။ဟုတ်က
ဲ့ပါ။မြန်မာနိုင်ငံမှာ2018ခုနှစ်တည်းဂလင်အသေးစားလှုပ်ခတ်မှုပေါင်း80ကျော်ဖြစ်ပွားခဲ့တာကြောင့်ဂလင်ချင်းတစ်ခုလှုပ်ခတ်နိုင်တဲ့အလားအလာရှိနေတယ်လို့လည်းပညာရှင်တွေကခန့်မှန်းထားကြပါတယ်။ဒါကြောင့်အခုချိန်မှာတော့အစိုးရအနေနဲ့ဂလင်ဘေးအန္တရာယ်နဲ့ပတ်သက်လို့တာမကတခြားသဘာဝဘေးအန္တရာယ်နဲ့ကြုံတွေ့လာရင်ဘလို့ကြိုတင်ပြင်ဆင်ရမလဲဆိုတာတွေနဲ့ပတ်သက်လို့အသိပညာပေးဆွေးနွေးမှုတွေကိုတိုင်းနဲ့ပြည်နယ်လိုက်တိုင်းလည်လှုပ်ဆောင်နေပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခတရင်အေဂျင်စီကနေ PUE ကိုပေးပို့လိုက်တာဖြစ်ပါတယ
်။မြမခတရင်အေဂျင်စီကကိုကောင်းမြတ်ဖြူတင်ပြခဲ့တဲ့မြန်မာတခွင်အစီအစဉ်ဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညီဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ကြနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်မေလ12ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 933နဲ့လှိုင်းလံမီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့ဒီမြန်မာနိုင်ငံဒီမိုကရေစီအတွင်းကုပြောင်းရေးမှာနိုင်ငံရေးပါတီရဲ့ခန့်ကန့်အောင်ဆွေးနွေးမှာဖြစ်ပါတယ်အခုဆိုရင်လွတ်တော်ကြားပြတ်ရွေးကောက်ပွဲတွေကျင်းပဖို့ရှိတဲ့အချိန်မှာပဲနိုင်ငံရေးပါတီတွေတချို့လည်းထပ်မံထွက်ပေါ်လာပါတယ်ဆိုတော့ဒီမိုကရေစီအတွင်းကုပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာပါတီတွေထွက်ပေါ်လာခြင်းအပြင်အစိုးရကဘလို့အကျိုးဆက်တွေရှိနိုင်တယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်လဲလီလိုင်းမော်ကိုရောက်နေပါပြီတို့တူကတော့ကျွန်တော်ဒီတချင်းကဒီတိဘောမြို့နယ်လွတ်တော်ကိုယ်စားလှယ်ဟောင်းဖြစ်ခဲ့ပြီးတော့အခုတော့နိုင်ငံလေးလာသူတူဖြစ်နေရပ်တည်နေတဲ့ဦးရဲထွန်းဖြစ်ပါတယ်နောက်တူကလည်းပဲဒီ1990ပြည့်ရွေးကောက်ပွဲမှာတော့စကိုင်းတိုင်းပလဲမြို့နယ်လွတ်တော်ကိုယ်စားလှယ်ဖြစ်ခဲ့မှုတဲ့ဒေါက်တာတွတ်စေဖြစ်ပါတယ်အခုနှုတ်ဦးဆုံးလဲရှိနေပြီဆိုတော့ကျွန်တော်တို့အစီအစဉ်ကိုစကြပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီဆရာဦးရဲ့ထွန်းတုံးသက်ချက်ကိုကြားကြပါရခင်ဗျာကျွန်တော်တို့ဒီနားလေထားတော့ဆိုရင်တော့ဒီနိုင်ငံရေးပါတီတွေဆိုတာရေဝီအားဖြင့်နိုင်ငံရေးကိုဦးဆောင်တဲ့ဖွဲ့စည်းဖြစ်ပါတယ်ပါတီကြီးကြီးငယ်ငယ်ရည်တည်ချက်တစ်ခုခုထောက်ခံမှုတစ်ခုခုခိုင်ခိုင်မာမာဆုပ်ပြီးရည်တည်လေးလည်းရှိပါတယ်ဆိုတော့ဥပမာတိုင်းရင်းသားတို့အလုပ်သမားတို့လူမျိုးတစ်မျိုးလူရန်းစားတစ်ခုခုအခြေခံတဲ့ရည်တည်ချက်မျိုးပေါ့လေဆိုတော့မြန်မာနိုင်ငံမှာလက်ရှိနိုင်ငံရေးပါတီတွေရဲ့အခြေအနေအရဒီလိုခိုင်ခိုင်မာမာမူဝါဒတစ်ခုအပေါ်မှာပဲဖြစ်ဖြစ်ထောက်ခံမှုအပေါ်မှာပဲဖြစ်ဖြစ်ရည်တည်နေနိုင်ကြတဲ့အခြေအနေမျိုးရှိရလားဆရာဦးရဲ့ထောင်း
အခုလောလောဆယ်အားဖြင့်တော့ဟိုစာတီတွေကနိုင်ငံရေးပါတီတွေကသူတို့ရဲ့ဘူဟာရတွေလက်တီချက်တွေကြေညာထားတာတွေတော့ရှိတာပေါ့လေရှိတဲ့အခါကျတော့ဟိုရေပြည်အားဖြင့်တော့ဒီမိုကရေစီအရေးကိုပဲအဲပြောကြပါတယ်ဒီဟိုခေတ်ကာလကလည်းဘယ်လိုဖြစ်နေတုန်းဆိုတော့ဟိုဆိုရှယ်လစ်စီဝိုင်းဆိုရှယ်လစ်စနစ်တို့အရင်းရှင်စနစ်တို့ဆိုတဲ့အရင်တုန်းကလိုနိုင်ငံရေးစနစ်တွေကိုဟိုတိတ်မပြောတော့ဘဲနဲ့အဲဇိကွက်စီဝါရေးစနစ်နဲ့ဒီမိုကရေစီပေါ့နော်အဲ့ဒီဟာကိုပဲအဲဒီဟိုမှန်နေဆိုပြီးတော့ကျွန်တော်တို့ဒီလေတူးကလည်းနိုင်ငံရေးလေတူးကလည်းအဲ့လိုဖြစ်နေကြတဲ့အခါကျတော့အဲ့ဒီမှာကတော့အတူတူဟိုအလုံးကအတူတူလို့ဖြစ်နေကြတာပေါ့လေအဲဒီကွဲကြတာကွဲပြားတာတခုကတော့ကျွန်တော်တိုင်းရင်းသားပါတီတွေနဲ့အဲဒီအဲမျိုးကြီးပမာလူမျိုးတွေကိုကိုသားပြုတဲ့เนาะဟိုဟိုဒီဟိုပေါ့เนาะဒီမှာကနိုင်ငံရေးပါတီကြီးတွေပေါ့အဲ့ဒါကတော့ဟိုလူမျိုးအခြေခံတာပေါ့เนาะတိုင်းရင်းသားပါတီကြီးကတော့လူမျိုးကိုအခြေခံပြီးတော့ဟိုဒီဒီတုံးကိုကိုသားပြုတဲ့ပါတီတွေကတော့လူမျိုးစုံတိုင်းရင်းသားပေါင်းစုံဟိုကိုသားပြုတယ်ဆိုပြီးတော့အဲ့ဒီလိုဟိုမြန်မာနိုင်ငံရဲ့ဒီလိုအခြေအနေကတော့အဲ့လိုခူးခြားကြဝယ်ရတဲ့ဒါကပြမှုရတော့အဲ့ဒါတော့ပဲသင်္ချာကရှိပါသေးတယ်။ကျန်တာတွေကတော့ဟိုစိတ်ကြည့်တော့မကွဲပြားလာဘူးပေါ့နော
်။ဟုတ်ကဲ့
ဆရာ။နောက်မှမှတဖြည်းဖြည်းချင်းမှကွဲပြားလာမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဆရာ။ဒီနေ့မှကျွန်တော်ကြားပြပြီးဆရာတို့ခုမေးချင်တာဒါလို့ပါတီမူဝါဒတွေကဒါလို့တိတ်ပြီးကွဲကွဲပြားပြားမဖြစ်ဘူးဆိုလို့ရှိရင်ဟိုဥမာထားပါတော့လက်ရှိဟို NLD ပါတီကထောက်ခံမှုအားကောင်းနေတယ်ဆိုတော့သူတို့ကိုမထောက်ခံရလောက်တခြားပါတီတွေကိုဟိုထောက်ခံမှုရလောက်အောင်ဟိုဘယ်လိုပြောမလဲဟိုထောက်ခံလာစရာအကြောင်းရောရှိပါမလားဆရာဒါလို့သာမူဝါဒတွေကကောကွယ်ပြပြမရှိကြဘူးဆိုရင
်ဟုတ်ပါတယ်ဟိုဒါကြောင့်ပဲအခုဟိုကျွန်တော်တို့ဒီမြေပေါက်ပွဲရန်လတ်တွေကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့ဒီမူလပေါ့နော်မူလအာဏာကိုဆုပ်ကင်ထားခဲ့တဲ့ဒီတမတော်သားဟောင်းတွေကနေပြီးတော့တမတော်ကနေမျိုးထုတ်လိုက်တဲ့ပြောင်းလဲကြမ်းခံဖွံ့ဖြိုးပါတီနဲ့ NLD ဆိုပြီးတော့ထောက်ခံတဲ့ဟိုဒီလိုမျိုးထောက်ခံမဲ့ရတဲ့အများဆုံးရတဲ့မှတ်ပါဒီကအဲ့လိုဟိုဒီချင်းချင်းချာချာဖြစ်နေတာပေါ့လေက ဆင်ခြားဖြစ်နေပြီးတော့ကြံတဲ့ဒီကျွန်တော်တို့ဒီမိုကရေစီပါတီတွေကတော့ဟိုတိုက်ပြီးတော့ထောက်ခံမယ်အဲ့လောက်အင်းနဲ့အားနဲ့မရကြဘူးပေါ့နော်အဲ့လိုဖြစ်နေတော့သူတို့နှစ်ပါတီမှလည်းတကယ်ကတော့ဟိုဒီမိုကရေစီနဲ့ဒီကစီဝိုင်းစနစ်သွားလာခြင်းကတော့အတူတူပဲတိုးတော်လဲအဲသူတို့တမိုင်းကြောင်းနေနဲ့ထိုင်တဲ့အခြေအနေပေါ်မှာပဲတမိုင်းကြောင်းနေဆိုတာကတော့ဟိုတိုင်းပြည်ကိုဆင်းရဲမွတ်တူသွားအောင်ဟာအုပ်ချုပ်ခဲ့တဲ့အဲတမိုင်းကြောင်းရှိတဲ့လူနဲ့ဘာမှအဲကျွန်တော်တို့ဒီမလုတ်ဖူးမကင်ဘူးတဲ့ဒီဟိုမလုတ်ခဲ့မကင်ခဲ့ဘူးတဲ့အခါကျတော့အဲနောက်ကြောင်းမှာပြိုက်ပြီးတော့အမဲဆက်ပြိုက်မရှိတဲ့ပါတီပေါ့အဲဒီလိုပြန်ရတဲ့အနေအထားမျိုးပဲဖြစ်နေသေးတယ်။ဒါကြောင့်မလို့ဒီ NLD ကတော့ဘာပဲဖြစ်ဖြစ်ရှိရပြည့်နေနိုင်တာပေါ့လေ
။ဟုတ်ကဲ့ပါဆရာ။ဆိုတော့ကျွန်တော်ဆရာဦးတက်ဆွေကိုလည်းမေးချင်ပါတယ်။ဆရာဟိုဆရာဒီဟိုလွတ်တော်ကိုယ်စားလှယ်တူဖြစ်နေတယ်ဆရာလည်းတွေ့ကြုံရှိခဲ့ဘူးလေဆိုတော့အခုကျွန်တော်တို့ဒီမှာကပေါ့လေဟိုနိုင်ငံရေးပါတီအခြေအနေအနေနဲ့ကဒါလိုမူဝါဒတို့ပေါ့လေဒီလိုထောက်ခံမှုတစ်ခုခုပဲဖြစ်ပေါ့လေ။ဟိုတိုင်းရင်းသားတို့လူမျိုးလူသမားလူရန်စားလူမျိုးလူရန်စားတခုကိုပဲကိုစားပြူတာမျိုးပဲဖြစ်ဖြစ်ပေါ့လေဒီလိုမျိုးရက်တည်ပြီးတော့ဟိုမူဝါဒတို့ထောက်ခံမှုတို့ရက်တည်ပြီးတော့ဟိုပါတီကိုအခြေမခံနိုင်တာဘလို့အခြေအနေရောက်လဲဆရာ
ဟုတ်ကဲ့ဗျာနိုင်ငံရေးပါတီဆိုတာဓမ္မဂုစီစနစ်မှာမရှိမဖြစ်တလို့ရတဲ့နိုင်ငံရေးပါတီတွေပေါ့နော်သို့တော်လည်းပဲကျွန်တော်တို့ဗမာနိုင်ငံရဲ့မြန်မာဖြစ်တိုင်းမှာကျွန်တော်တို့ဥပမာ1990ကစတွေ့ရင်အဲဒီကပါတီအများဆုံးမြန်235ခုရှိပါတယ်အခုလည်းဟို100အောက်ပေါ့နော်ရှိတာတော့ဟိုဒါပေမဲ့လို့ခုနဥယျာဉ်ထွန်းဆွေးနွေးသလိုတွတ်တော်မှာတော့နေရာရတာပါတီကြီးနှစ်ခုပဲရနေတယ်အနေထားနောက်တစ်ခါဟိုတိုင်းရင်းသားပါတီတွေပေါ့နော်ဒီပေါ်မှာကျွန်တော်မြင်တာကတော့နည်းနည်းလေးဟိုကွဲပြားမှုရှိတယ်ခင်ဗျအမှန်နိုင်ငံရဲ့ဒီကနေ့အနေထားဟာဒီဖွဲ့စည်းပုံအောက်မှာလောက်ရတဲ့အဲလွတ်တော်အခြေအနေလွတ်တော်အတွက်မဲပေးကြတဲ့အနေအထားတခုနောက်တစ်ခုကဒီနေ့အခြေအနေဒီသမ္မတရွေးချယ်တင်မြှောက်တဲ့သမ္မတ20ရှိလောက်ပေးမယ်လို့ပမာဏနိုင်ငံရဲ့နိုင်ငံရေးဟာအဖြူနဲ့အမဲအဆင့်ကမကျော်နိုင်သေးဘူးလို့ကျွန်တော်မြင်တယ်ဒီဟာကိုလူတို့ကကောင်းကောင်းသိတော့ကဒီမဲနေတာကိုဖြူအောင်လုပ်ရေးကိုသူတို့ကဦးစားပေးကြတယ်လွတ်တော်အမတ်ဘသူဖြစ်နေနေလွတ်တော်ဟလာဟိုsorry ဟိုပါတီရဲ့မူဝါဒတွေဘယ်လိုပဲဖြစ်နေနေမဲရာကနေဖြူတဲ့ဖြော်လုပ်မဲ့အဆင့်လိုလူလူကနားလည်နေတော့ကနိုင်ငံရေးပါတီတွေအသက်တွေပေါ်လာပြီလို့ကျွန်တော်မြင်တာကတော့အသက်တွေနေရာမြန်မြန်ရစရာကျွန်တော်အပြည့်စရာလို့ပြောတာတော့မဟုတ်ဘူးနော်ဒီကနေ့အခြေအနေရအဲ့လိုဟိုဖြစ်နေတယ်ဒါကြလေပဲနိုင်ငံရေးပါတီတစ်တွေဥမာဟိုအလို့သမားဟိုအခြေခံတဲ့ပါတီတွေလိုအပ်တာတော့အမှန်ပဲလူငယ်ဖြစ်ဖြစ်ဆော့ဆတ်တဲ့ပုံလိုအပ်တာတော့မှန်ပေမယ့်လို့အဲ့လိုဖြစ်လာရင်တော့ဒါတို့ကြိုးစားရမယ်သို့တော်လည်းပဲတကယ်အဆုံးဖြတ်မှာတော့ကျွန်တော်မြင်တာကခုချိန်ထိဟာအမဲရောင်တွေကိုနဲအောင်လုပ်နိုင်တဲ့ပါတီကိုပဲပုံအောချမလားလို့ကျွန်တော်တို့အဲ့လိုမြင်ထားသေးတယ်ခင်ဗျ
โอเคပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုက်မှမှာရောက်နေပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်ပါတီတက်ပြီးပေါ်လာခြင်းနဲ့ပတ်သက်လို့အကောင့်ဘက်ကကြည့်နေဆိုရင်တော့ရှင်းရှင်းရဲ့အရေးတော်ပုံကပေါ်ထွက်လာတဲ့အဲဒီကောင်းဆောင်လောင်းတွေတောင်းတာကောင်းဆောင်လောင်းတွေကဒီကိုအကျိုးပြုဖို့အတွက်ဖိုက်ချောင်းရဲလို့လည်းကျွန်တော်ယူဆပါတယ်နံပါတ်1အနေနဲ့ကတော့အကျိုးဘက်ကကြည့်မယ်ဆိုရင်တော့ပါတီကြီးများလည်းမကြီးဥထားပြီးတော့ဒီလိုကြီးကောင်းဆောင်များပြီးဒီနည်းမျိုးကိုမတိဆောက်နိုင်ခြင်းပြည်ရခွင့်ပြုခြင်းများအခြားအမျိုးသားညီမျိုးကိုပြည်ဆောက်နိုင်ခြင်းကိုဟိုခေါ်ဆောင်နေပါတယ်အမေရိကန်နိုင်ငံတို့တိတ်ချစ်ကြကောင်းပါတယ်အမေရိကန်နိုင်ငံပါတီတစ်ခုပဲရှိပါတယ်အဲအာနာချင်းစနစ်မှာမော်ထွန်းအောင်လည်းတမတ်တက်တန်းကိုနှစ်နှစ်ပဲထားပါတယ်နှစ်ဆက်ပဲထားပါတယ်အဲကြောင့်အမေရိကန်နိုင်ငံပြည်ရချင်းကိုမွေးစားတယ်ဥတန်ကိုသွားလို့အနာယူချိန်ပါတယ်ဥတန်ကိုဝါယူပြန်မသွားနိုင်အောင်ဆိုပြီးတော့သူသူအမိသားရနေတယ်အဲရောင်းပြေးထားပြီးတော့သူ့ကိုဟိုအကောင်းဆုံးဖြစ်အောင်ပြညာချင်းဖြစ်ပြောနေမှာမွေးတက်ထားပါတယ်ခင်ဗျာအဲ့ဒါကို
သိနေပါခင်ဗျာ။ဟုတ်ကဲ့ကုကမောင်လေးဆွေးနွေးတာကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုကကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့တိုင်းနာပါတီကအဓိကကျွန်တော်တို့ကတော့လိုလားပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုရင်တော့ကျွန်တော်ပြောရမယ်ဆိုရင်တော့တိုင်းနာပါတီတွေကတိုင်းနာကိုကုစားပြုတဲ့တိုင်းနာပါတီတွေကိုလိုလားပါတယ်။နောက်ပြီးတော့ကျွန်တော် ကျိုးတော့ပြောရမယ်ဆိုရင်တော့2020မှာဒီကဝယ်ဟာနော်ကျွန်တော်တို့ကြည့်လာခဲ့မယ်ဆိုရင်နော်တကယ်ဒီလူတို့ကိုစားပြုတဲ့နော်ခေါင်းဆောင်တွေကျွန်တော်တို့ပေါ်ထွက်လာဖို့လိုတယ်တင်ပြဖို့လည်းလိုတယ်နော်တကယ်ဒီလူတို့ကိုထဲထဲဝင်ဝင်အကူအညီပေးနေတဲ့တို့နော်အောင်လာတို့လိုလူမျိုးပေါ့နော်နော်တော့ဒီအခံတို့လိုလူမျိုးတွေကိုတင်ပြဖို့လိုတယ်ခင်ဗျ
ဟုတ်ကဲ့ကိုသီလမှုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟို Facebook တရားနေမှတ်ချက်တွေပေးထားတာတချို့လည်းရှိနေပါသေးတယ်တချို့တော့မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ
မထွေးဆိုတဲ့အကောင့်ကတော့တပါတီစနစ်ကြောင့်မြန်မာနိုင်ငံဆင်းရဲခြင်းကနေပြီးတော့အများပြည်သူကောင်းစားရေးအတွက်ဥတည်ပြီးတော့ပါတီစုံဒီမိုကရေစီစနစ်ရောက်ရှိဖို့အသက်ပေါင်းမြောက်များစွာရင်းခဲ့ရတဲ့အတွက်အခုမြန်မာနိုင်ငံအသွင်ကူးပြောင်းရေးမှာထွက်ပေါ်လာတဲ့ပါတီအသစ်နဲ့အဟောင်းတွေအားလုံးအမြင်ချင်းတူပြီးတော့မိမိကိုယ်ကျိုးနဲ့အပေါင်းပါလူတစုအတွက်မကြည့်ပဲနဲ့ငိုထားရှိတဲ့ရည်ရွယ်ချက်အတိုင်းအများပြည်သူအပေါ်မှာစေတနာအမှန်အပြည့်ဝထားရှိဖို့အလို့အရေးကြီးပါသည်ဆိုပြီးရေးထားပါတယ်လှသည်ဆိုတဲ့အကောင့်ကတော့ပါတီဆိုတာကတော့ယုံကြည်ချက်တူသူတွေစုစည်းထားတဲ့အဖွဲ့ပါပဲတဲ့ပါတီအားလုံးကနိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်ခြင်းလို့ဖွဲ့စည်းတယ်လို့ရေးပူရအဖြစ်မှတ်ယူရပါတယ်ပါတီမဖွဲ့ဘဲနဲ့နိုင်ငံရေးလုပ်နေတဲ့သူတွေလည်းရှိနေကြတာတော့အများအမြင်ပါပဲရှိတဲ့ပါတီအရေးအတွက်ထက်များနေရင်တော့နိုင်ငံအတွက်မကောင်းတာသိကြပါတယ်လက်ရှိဥပဒေအရပါတီတိုင်းကအနည်းဆုံး300ရာပြန်ရမယ်ဆိုတာကောင်းပါတယ်ရွေးကောက်ပွဲအတွက်ပါတီမှတ်ပုံတင်တာဆိုရင်တော့တနေရာမှာမှမနိုင်ရင်တော့ဒီပါတီတွေဖျက်သိမ်းပစ်လိုက်ဖို့ဥပဒေကိုပြင်သစ်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆက်စောဒီဆွေးနွေးရသူတွေထဲမှာလည်းထောက်ပြသွားတာရှိပါတယ်အခုဒီ Facebook စာတချို့မှာလည်းတွေ့ပါတယ်သူတို့ကတော့ဒီနိုင်ငံရေးပါတီအများအောင်သဘောမကျတဲ့သဘောထားတွေလည်းရှိပါတယ်ဒါပေမဲ့တချို့ကလည်းဒီဟိုတန်းသားတွေကိုကုစားပြုတဲ့လူနည်းစုပါတီလိုမျိုးတွေရှိတဲ့နဲ့တော့လူနည်းစုကိုယ်စားလှယ်တွေဟိုနေရာပေးတဲ့ဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဒီနေရာမှာဆရာဦးရထွန်းကိုမေးချင်ပါတယ်ဟိုနိုင်ငံရေးပါတီတွေများတာမကောင်းဘူးလို့ရေဦးရပြောနိုင်ပါမယ်လေဒီတန်းသားအရေးလိုလူနည်းစုတွေအတွက်ကုစားပြုနိုင်မဲ့ပါတီမျိုးတွေရောမရှိသင့်ဘူးလားခင်ဗျာတခြားကြောင့်မဟုတ်ပါဘူးပါတီကြီးနေချင်းတော့ပဲရှိမယ်ဆိုရင်ဟိုလူနည်းစုကိစ္စတွေမှာအာယုံစိုက်မှုတွေမှာရောအားနည်းမသွားနိုင်ဘူးလားဆရာ
အဲမှန်ပါတယ်ကျွန်တော်တို့ဟိုပါတီစုံစနစ်အာဏာရှင်စနစ်ကနေပြီးတော့ပါတီစုံစနစ်ကိုပြောင်းတာကိုနိုင်ကကျွန်တော်တို့တပါတီတဲကနေပြီးတော့ဟိုရေရှည်အာဏာကိုဆွဲကင်ပြီးတော့ဒီပြည်သူကိုအုပ်ချုပ်တဲ့အခါမှာတိုင်းပြည်ကိုအုပ်ချုပ်တဲ့အခါမှာလမ်းလွဲတွေမရောက်အောင်ဟောလမ်းမတွေမရောက်အောင်ကျွန်တော်တို့ဒီလိုလူတို့အတွက်ရွေးချယ်စရာတွေအများကြီးရှိလာပြီးတော့နိုင်ငံရေးသမားအချင်းချင်းလဲတိုင်းပြည်ကိုအုပ်ချုပ်တဲ့နေရာမှာအကောင်းဆုံးအုပ်ချုပ်နိုင်တဲ့အတော်ဆုံးပုံပုံကိုရဖို့အတွက်ဒီနိုင်ငံရေးစနစ်ကပါတီကြောင့်နိုင်ငံရေးစနစ်ကခွင့်ပြုထားရပါဗျာအဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးပါတီတွေများလာတယ်ဆိုတာကျွန်တော်တို့ဒီဒီမိုကရေစီပါတီကြောင့်ဒီမိုကရေစီစနစ်ကိုစပြီးတော့တဲ့အချိန်မှာဒါကတော့ဟိုနိုင်ငံတော်တော်များများမှာထုံးစံတွေဖြစ်နေတယ်လို့ထင်ပါတယ်အမေရိကန်နိုင်ငံမှာဆိုရင်လည်းသူတို့ဒီဒီနိုင်ငံစတင်တည်ထောင်ပြီးတော့ပါတီရောစနစ်နဲ့လုပ်တဲ့အခါမှာပါတီတွေ200ကျော်လောက်တောင်ရှိတယ်လို့ကြားပြီးဖတ်ဘူးပါတယ်အဲ့တော့ဒီလိုဒီ passport support လို့ခေါ်တဲ့အခုလို့ကျွန်တော်တို့ဒီနိုင်ငံအကုန်ယူဆိုတဲ့စနစ်ပေါ့နော်အခုလို့နိုင်ငံရေးစနစ်မျိုးကတော့ဒီရှိမှကြာလာတဲ့အခါမှာဒီလိုထောက်ခံပြီးနေတဲ့ပါတီကသူ့အလိုလိုသူကဟိုကြောက်သွားတာပေါ့ကြောက်သွားပြီးတဲ့အခါကျတော့ပါတီကြီး၃လေးခုလောက်ပဲပေါ့နော်၃လေးခုလောက်ပဲပြန်နေခဲ့တယ်တချို့တိုင်းပြည်မှာလည်းနှစ်ခုလောက်ပဲအဓိကအဲ့လိုပြန်ကြတာမျိုးပေါ့ဆိုတော့ဒါကိုကျွန်တော်တို့ကဥပဒေကားမြစ်ပြီးဥပဒေပြတ်ချမ်းပြီးတဲ့အခါကျတော့ကျွန်တော်တို့ဒီအမတ်နေရာဗနေနေရာမရရင်ဖြစ်သိရမယ်ဆိုတာမျိုးတော့မပြတ်ချမ်းစင်ဘူးလို့ထင်တယ်သူတတ်မှတ်ထားတဲ့ပါတီရဲ့အရေးအတွက်ရှိရင်ရှိတယ်လို့သူတို့ရှင်းပြန်ရင်ပြုတင်တယ်။နောက်မှတမိုင်းကနေပြီးတော့ဒါအလိုလိုဆုံးပြတ်သွားလိမ့်မယ်လို့
ဟုတ်ကဲ့ဟုတ်ကဲ့လူထောက်ခံမှုလူထောက်ခံမှုမရှိရင်အလိုလိုသူတို့ကသူတို့ပျောက်သွားမယ်ဆိုတဲ့သဘောပေါ့ဆရာ
။မှန်ပါတယ်ခင်ဗျာ။မှန်ပါတယ်။
ဆိုတော့ဟိုဆရာဦးထင်းဆွေကိုလည်းမေးချင်ပါတယ်ဆရာ။ကျွန်တော်ဒီပါတီဒီမြန်မြန်ဆဆရှိတာဟိုမကောင်းဘူးဆိုရင်လည်းပဲဟိုပါတီကြီးအာယုံမဆိုင်နိုင်မဲ့ကိစ္စတွေမှာတခြားဟိုပေါ့လေအာယုံပို့ပြီးတော့အာယုံဆိုင်နိုင်မဲ့ပါတီမျိုးတွေရောမရှိသင့်ဘူးလားဆရာ။
อ่าโอเคนายปาร์ตี้ดีก็รอดูมีอุปริยะไปปิดบังกรซีตะโบยาไปปิชื่อดาก็รอโหก้าวมาเลยครับเนี่ยจูซัวมาอติดดิไปปิโหตันยันดาปาร์ตี้ดิไปปิอ๋อชื่อกูชื่อมาだไปดีเนี่ยมาอติดดิเนี่ยตันยันดาปาร์ตี้ดิ နောက်တိုင်းသားပါတီတွေရှိခြင်းနဲ့ရှိခြင်းအတွေ့အကျိုးနဲ့ဟာကျွန်တော်တို့စဉ်းစားကြအချက်တွေတော့ရှိတယ်ခင်ဗျာဥပမာတိုင်းသားပါတီတွေခုလည်းရှိတယ်အရင်ကလည်းရှိခဲ့ပါတယ်အဲ့ဒီဒေသတွေမှာတခြားပါတီတွေကနိုင်ခဲ့တယ်ခင်ဗျာအဲ့တော့အဲ့ပါတီတွေပဲသူတို့ကဟိုနိုင်ကြတာများပါတယ်ဒီအစဉ်လာလဲကျွန်တော်ဒီနေ့နောက်မျက်စိတစ်စုံတော့တော့ပြောင်းအောင်မဲ့အနေထားမရှိပါဘူးဒါလည်းဟိုဖြစ်တဲ့ကိစ္စဒါပေမဲ့ကျွန်တော်ဟိုအိန္ဒိယနိုင်ငံရဲ့ဥပမာတစ်ခုလေးပေါ့နော်အိန္ဒိယမှာကတော့နိုင်ငံရေးပါတီတွေအများကြီးရှိပါတယ်အဲ့မှာတိုင်းသားပါတီလို့မဟုတ်တော့လည်းပဲအဲ့ဒါနဲ့အလားတူတဲ့ပါတီတွေကိုသူတို့ကဒေတာဆရာပါတီလို့ခေါ်ကြတယ်ပေါ့နော်အဲ့တော့ဒေတာဆရာပါတီတွေရှိခြင်းအပြင်ဖက်ဒရယ်ရဲ့ပုံစံအရဒေတာတစ်ခုချင်းကိုသူတို့ကဖော်ဆောင်နိုင်တဲ့နိုင်ငံရေးပါတီတွေလို့ပေါ်လာတယ်။အဲ့လိုပေါ်လာတဲ့အတွက်အဖက်ကကြည့်ရင်ဒေတာအတွက်ကောင်းတယ်လို့ရှိပေမဲ့လို့နောက်အဲ့ဒီလိုဖြစ်တဲ့အတွက်အားနည်းချက်တွေတော်တော်များများကျွန်တော်တို့အိန္ဒိယရဲ့နမူနာမှာတွေ့ပါတယ်။ဘာတွေ့လဲဆိုတော့ဘ ഹു လို့ပြောတဲ့အလဲဟိုဒေးလီလို့ဒေတာကိုချစ်တဲ့ပါတီကြီးတွေကအပြတ်မနိုင်တဲ့အခါမျိုးမှာအဲ့လိုပါတီသေးလေးတွေကဘယင်းဟိုဖော်ထုတ်နိုင်တဲ့ဟိုဝန်ကြီးချုပ်ကိုရွေးနိုင်တဲ့အဆုံးဖြတ်ပေးနိုင်မယ်ပါတီလေးတွေဖြစ်သွားတယ်ခင်ဗျနောက်တစ်ခါအဲ့ဒီဒေတာဆိုင်ရာပါတီသေးလေးတွေကပိုးပြီးများလွန်လာတဲ့အခါမှာဒီမိုကရေစီသဘောအရကနေစိတ်အပိုင်းတွေးဖီလာတယ်လို့တွေ့တယ်ဒါအိန္ဒိယနမူနာအဲ့တော့ဗမာနိုင်ငံမှာတော့ကျွန်တော်ချုပ်လိုက်လို့ရှိရင်အဲ့ဒီပါတီတွေဟာအရင်လည်းရှိတယ်အခုလည်းရှိတယ်နောက်ရှိလည်းပဲရှိမယ်အဲ့ဒီသားမှာတခြားပါတီတွေနိုင်ခဲ့တယ်ဒီဟိုသူတို့ကိုယ်ပိုင်တိုင်းရင်းသားပါတီတွေအာမကိုရလောက်ဖူးဆိုရင်တော့တခြားပါတီတွေဟိုရွေးချယ်ရတဲ့ဆင်လာအခုဗမာပြည်လွန်ခဲ့တဲ့ဆိုင်နှစ်ဆန်းကနေတော့မှရှိနေတော့ဒီတိုင်းပဲဆက်သွားအောင်မလို့ကျွန်တော်ထင်နေပဲပြီးတော့ဟိုထူးခြားမယ်လို့တော့ကျွန်တော်တော့မယူဆဘူးခင်ဗျ
ဟုတ်ကဲ့ပါဆရာဦးတင်ဆွေကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုရှိနေပါသေးတယ်ဟိုတူကတော့ကိုနေဦးလင်းဖြစ်ပါတယ်ဟိုကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဗျာတော့သဘောထားအရာပြောရလို့ရှိရင်တော့ဒီဗမာပြည်သားဖြစ်နေတဲ့အကြောင်းလို့ပေါ့နော်တခြားနိုင်ငံတွေနဲ့နိုင်ချင်လာဖြစ်ရှင်ကျွန်တော်တို့လက်ရှိအခြေအနေကပေါ်ပရှင်နယ်လေခြင်းမဖြစ်တာပေါ့နော်နိုင်ငံရေးပါတီနိုင်ငံရေးလွှတ်တော်တွေဟာဟိုနိုင်ငံရေးသမားတွေဟာအဲ့လိုသွားတွေ့ရပေါ့နော်အဲ့တော့ပေါ်ပရှင်နယ်မဖြစ်တဲ့အတွက်ဘာဖြစ်လာလဲဆိုတော့တကယ်တော့နိုင်ငံရေးပါတီဆိုတာနိုင်ငံကိုဥဆောင်အောင်ဖွဲ့စည်းလူပုဂ္ဂိုလ်တွေပဲဗျာအဲ့တော့သူတို့ကပေါ်ပရှင်နယ်မဖြစ်တဲ့အခါမှာတိုင်းပြည်မှာနေနာတယ်လို့ကျွန်တော်အမြင်နဲ့နေပေါ့နော်အဲ့ဒါဘယ်ဖြစ်ကစတာလဲဆိုတော့ဘုံကျော်အောင်ဆန်းတို့ဆက်ကြတော့အဲ့လိုပဲပြောလို့ရလိမ့်မယ်လို့ထင်နေကြ။ဥပမာကိုကျော်အောင်ဆန်းတို့ကအသက်30နှစ်မတိုင်ခင်လွတ်လပ်ရေးရတဲ့အတွက်လူတော်တော်များများကုန်ပြီနဲ့ပြောကြတယ်ပေါ့နော်။အဲ့တော့သူနဲ့ဖြစ်ပြန်ပေါ့နော်။ဟာလာတခင်တန်းလုံးရှိမယ်။နောက်တစ်ခုကတခင်ဆိုးရှိမယ်။အဲ့တော့သူတို့ရဲ့ age ကိုပြန်ကြည့်ရင်သူတို့ကအသက်ကိုအကျယ်ငယ်။ငယ်တဲ့အခါကျတော့တစ်ခုနဲ့တစ်ခုတစ်ဦးနဲ့တစ်ဦးသဘောထားမတိုက်ဆိုင်တဲ့အခါမှာပါတီတစ်ခုနဲ့တစ်ခုအကွဲအပြဲဖြစ်တဲ့အခါမှာသူတို့ကအချင်းချင်းပြောဆန့်ကျင်တဲ့အပြင်ကိုရောက်သွားတယ်။အဲ့တော့ဘုံရန်သူဖြစ်နေတဲ့ဒီတိကျကိုနော်တိုက်တယ်တိုက်တော့အတူတိုက်ပြီးမယ်တကယ်တော့လွတ်လပ်ရေးလဲရတော့မယ်အာဏာလဲရတော့မယ်အချိန်မှာကွဲပြဲသွားတဲ့သဘောရှိတယ်။ဆိုလိုတဲ့သဘောကနိုင်ငံရေးရင်းချက်မှုငဲတဲ့သဘောကိုပြတယ်အသက်အရွယ်ငဲတဲ့အတွက်ဥပမာတစ်ခုကျွန်တော်ပြောပြမှာဆိုရင်ကိုကျော်တော်ဟာနော်35နှစ်မှမှနိုင်ငံရေးကိုစလုပ်တယ်နိုင်ငံရေးပါတီရဲ့ဝင်တယ်49နှစ်မှသူဝင်ကြီးချုပ်ဖြစ်တယ်အဲ့တော့သူ့ကို train လုပ်ခဲ့တယ်ဒီကောင်ကြီးက clean ကြအောင်သူ့ကိုတောင်းကြည့်ပြီးမှလက်တွဲခေါ်ပြီးမှ train လုပ်ပြီးတော့ transaction လုပ်သွားနိုင်ငံတစ်ခုကိုပြည်ပြည်နိုင်ငံနဲ့ကြောင်းလဲနိုင်ဖို့ထိုနည်းစုဆိုတော့သူ့ရဲ့အတူတူပဲအခုဒီဆိုင်လုံးကိုလည်းပဲဒီလိုပဲသူတို့ကအစီအစဉ် train လုပ်ပြီးတော့အဲ့တော့သူ့ရဲ့အသက်အရွယ်တွေကိုရင့်ကျက်မှုကိုသွားတွေ့တဲ့အခါမှာဘာသွားတွေ့လဲဆိုတော့နိုင်ငံတော့ active ဖြစ်ပြီးတော့တက်လာတဲ့လူတွေနဲ့စာရင်းသူတို့ကအတွေ့အကြုံအကြီးတွေးရပါကြ train လုပ်ပြီးတဲ့တက်ပြီးတော့နိုင်ငံကိုကြာရင်လည်းတွေ့ professional ဖြစ်ပြီးတော့နိုင်ငံကိုတိုးတက်အောင်ပို့လုပ်နိုင်တဲ့သဘောရှိတယ်လို့ကျွန်တော်သွားတွေ့ရတယ
်ဟုတ်ကဲ့
ခုနောက်ဆုံးကြာ
ဟုတ်ကဲ့ခုနေဦးလေးနည်းနည်းလေးချုပ်ပြော
ရအောင်နော်ဒီကြည့်ဟောပါဟိုမဟာဒီဟာကိုကြည့်လားအသက်60နှစ်နဲ့22နှစ်လူငယ်ကြီးစုပြီးတော့အားလုံးပေါင်းပြီးတော့တစ်ပါးနဲ့တစ်ပါးရှိတဲ့လူနဲ့ပေါင်းပြီးတော့နိုင်ငံကိုပြန်ပြီးတော့ ဥဆောင်ကိုပြန်လုပ်တယ်ဆိုတာလက်တွေ့ပါမယ်နော်ကျွန်တော်ပြောချင်တာကတော့ professional ဖြစ်ဖို့နဲ့ age နဲ့ပေါ့နော်အဲ့လိုလူမျိုးတွေဖြစ်လာပါစေလို့ဆုတောင်းပါတယ်ဗျာ
โอเคနောက်ကိုနေဦးလင်းပြောတဲ့အထဲမှာကျွန်တော်လည်းဟိုအခုနည်းနည်းဟို current ကိစ္စလည်းဖြစ်နေတဲ့ကိစ္စတခုဟိုဆွေးနွေးကြတာတခုရှိပါတယ်ဟိုတခြားဘော်ဒီမလေးရှားမှာဖြစ်သွားတာဆိုလို့ရှိရင်လည်း तू ကတကယ်ညမဟာတီးကအရင်တော့သူဟိုသူအာဏာရခဲ့တဲ့ပါတီကိုပဲ तू ကအတိုက်ခံနဲ့ပေါင်းပြီးပြန်ဆန့်ကျင်ပြီးတော့မှဝန်ကြီးချုပ်ပြန်ဖြစ်သွားတယ်ဆိုတော့ဒီနေ့မှာကျွန်တော်ဟိုဦးရထွန်းတို့ကိုလည်းမေးချင်တာကတော့ကျွန်တော်ဒီဟိုပါတီငယ်တွေရှိတာမကောင်းဘူးဆိုပေမဲ့လည်းပဲတကယ်တကယ်ပေါ့လေဟိုဟိုရှင်ပြိုင်တဲ့နေရာမှာဒီ channel ဒီ party ကြီးတွေနေနဲ့ဒီ party ငယ်တွေနဲ့မဟာမိတ်ဖွဲ့လာမျိုးညွန်မောင်းဖွဲ့လာလူမျိုးနောက်ဆုံးမှာပူးပေါင်းဆောင်ရွက်ပြီးတော့လုပ်မယ်ဆိုရင်ရောဒီ party ငယ်တွေရဲ့ဟိုရက်တည်ရဖြစ်နိုင်စရာလမ်းမရှိနိုင်ဘူးလား
ဆရာအဲရှိနေပါတယ်ဟိုခုနကကျွန်တော်ပြောတဲ့ဥစ္စာကတော့မပြည့်စုံဘောเนาะဒီရေးချေမှာ password support စနစ်က party ကြီးနှစ်ခုသုံးခုလောက်ပဲအဲ့လိုကြံနေဆိုတာကညတော့အဖြစ်တော့ကျွန်တော်တို့ဒီဟိုဟာဘောเนาะ federal စနစ်မဟုတ်တဲ့military စနစ်တွေမှာအဲ့လိုမျိုးကိစ္စကိုချင်းချင်းခြားခြားတွေ့ရတာပေါ့ Federal စနစ်တွေကြတော့အခုကျွန်တော်တို့လိုနိုင်ငံမျိုးအခြေအနေကြတော့ခုနဆရာဒေါက်တာတင့်ဆူပြောသလိုပဲတိုင်းရင်းသားပါတီလေးတွေကတော့သူ့နေရာသူ့ဒေသထောက်ခံမှုတွေနဲ့ဆက်ပြီးတော့ရှိနေအောင်ပါနောက်ဆိုလို့ရှိရင်ကျွန်တော်တို့ဟိုဘာတွေချင်းချင်းခြားခြားမြင်လာရမလဲဆိုပြီးနေတွေမှာပြည်내သို့တော်ကိုယ်စားလှယ်အများကြီးကအတိုင်းအတာပါတီတွေကဖြစ်ပြီးတော့အဲ့ဒီပြည်내တချို့မှာဆိုလို့ရှိရင်အဲ့ဒီအတိုင်းအတာပါတီတွေကအစိုးရဖွဲ့နိုင်တာမျိုးတွေ့နိုင်တာပေါ့လေအဲ့တော့ကျွန်တော်ပြောချင်တဲ့သဘောကဒီလိုပါတီလေးတွေရှိတဲ့ဥစ္စာမကောင်းဘူးလို့ဆိုတာမဟုတ်ဘူးဟိုလူဟိုကျွန်တော်တို့ဒီပြည်သူလူထုတွေထဲမှာဆိုလို့ရှိရင်ရွေးချယ်ကြရတယ်ရှိတယ်လို့သူအကျိုးစီးပွားပေါ့ရည်တည်မှုအကျိုးစီးပွားအလေအောက်နောက်မှာစင်းတဲ့လူသမားအလေသမားပါတီလေသမားအလေသမားပါတီစသဖြင့်အဲ့လိုတွေရှိလာမယ်အဲ့တော့ခုနဦးဟွာပြောနေတဲ့ဒီပါတီကြီးတစ်ခုကတော့အမဲအာနာရနေပြီးရဲ့အခါကြတော့သူကတိုင်းပြည်ကိုဒီမှန်အုပ်ချုပ်တာမှလည်းချွေရင်းကျက်အာနေကျက်တွေရှိလာပြီးတော့အဲ့ဒီဟာကိုကျွန်တော်တို့ပြန်မယ်ပြန်ပြီးတော့ဒီအနိုင်ပြန်ယူခြင်းလေဆိုရင်တော့ခုနဒီအတိုက်ခံပါတီတွေကနေပြီးတော့မြို့ပေါင်းတဘောမျိုးပေါ့အခုမလေးရှားမှာလည်းဒီလိုမျိုးဖွဲ့ပြီးတော့ပြန်လို့ရှိရင်တော့နိုင်ရနိုင်တယ်အဲ့လိုမဟုတ်ဘဲနဲ့ကိုယ်တိုင်နဲ့ကိုအပြီးပြီးပြန်နေကြလို့ရှိရင်တော့နိုင်ဖို့မလွယ်ဘူးအခုလည်းဒီလာမဲ့ဓာတ်ပြည့်ကြီးကောက်ပေါ်မှာကျွန်တော်အဲကြက်ခါကြည့်တဲ့အခါကျတော့ NLD ကိုနိုင်ဖို့တော့စိတ်မလွယ်ဘူးတော်တော်များများနေရာတွေမှာဥပမာဒီချမ်းပြည်နယ်ကလက်ချားတို့ကျွန်တော်တို့ဒီရခိုင်ကAND ကနိုင်ထားတဲ့နေရာတို့အဲ့နေရာတွေဆိုလို့ရှိရင်တော့တို့တိုင်းသားပါတီတွေပဲဆက်နိုင်တယ်။ကျန်တဲ့နေရာတွေမှာဆိုလို့ရှိရင်လည်းကျန်တဲ့အတိုက်ခံပါတီတွေကအဲ့လိုမြို့မမခွဲဖွဲ့ပြီးတော့မပြန်နိုင်လို့ရှိရင် NLD ကိုနိုင်ဖို့မရဘူးလို့ကျွန်တော်အဲ့လိုပြန်တတ်ပါတယ
်။ဟုတ်ကဲ့ဆရာဦးရထွန်းကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးပို့ထားတဲ့ပုံကိုတယောက်လည်းရှိပါတယ်။ဒကုံမျိုးသက်ကဦးလာထွန်းပါ။ဦးလာထွန်းရဲ့ပေးစာကိုတော့မဆုမမဲဖတ်ပြပေးပါဦးခင်ဗျာ။
ကြားဖြန့်ရွေးကောက်ပွဲနဲ့တိုးလာတဲ့နိုင်ငံရေးပါတီတွေအကြောင်းကိုအပေါ်ယံရှက်ပြောမယ်ဆိုရင်တော့တောင်ကြရီဒလဟောထိုးဆင်းလာတဲ့အခါမှာအမိုက်တရိုက်တွေကလုံထွေးရောရှက်ပြီးမျောပါလာပြီးတော့ရေကျသွားတော့အမိုက်တရိုက်တွေရှုပ်ပွားကြံခဲ့တယ်လို့ပါပဲလို့ပြောလို့ရပါတယ်ဒီမိုကရေစီရေစီးကတကယ်မဟုတ်သေးပေမဲ့အခွင့်အရေးမျှော်ကိုတဲ့အုပ်စုလေးတွေဝင်ရှုပ်တဲ့သဘောပါပဲဒါလွယ်လွယ်ပြောတာဖြစ်ပေမဲ့မကြသေးတဲ့သမိုင်းဖြစ်ရက်ကိုပြန်ကြည့်တယ်ဆိုရင်ရှစ်လေးလုံးပြီးတော့နိုင်ငံရေးပါတီဆိုတဲ့လူစုလေးတွေ200ကျော်ပေါ်ခဲ့ပါတယ်နောက်90ခုနှစ်ရွေးကောက်ပွဲနောက်ပိုင်းဖိနှိပ်မှုတွေတိုးလာတော့အဲ့ဒီပါတီဆိုတာတွေဘာသမ်းမှမကြရတော့ပဲကျက်ပြောက်ငှက်ပြောက်ဖြစ်ကုန်တာကြည့်လေအခုဟာကအလေးနဲ့ပြောရရင်စိတ်ပြက်စရာဖြစ်ရပါစီးပွားရေးကုန်စည်နှုန်းကြီးမြင့်တဲ့ပြဿနာလူမျိုးစုရေးနဲ့လူမျိုးရေးဒုက္ခသည်ပြဿနာငြိမ်းချမ်းရေးနဲ့စစ်ပွဲတွေပြဿနာမွေးဇေဝတွေဒလဟောထွက်နေတဲ့ပြဿနာဆိုးဝါးတဲ့လူကုန်ကူးမှုနဲ့ရွှေ့ပြောင်းလုပ်သားပြဿနာတဘာဝပတ်ဝန်းကျင်ပျက်စီးမှုနဲ့တယံဇာတတူဖော်မှုပြဿနာစတဲ့ပြဿနာပေါင်း16000အရေးတွေမှာနိုင်ငံရေးခေါင်းဆောင်လို့ရွေးကောက်ပွဲဝင်မဲ့ဘဲပုတ်ကိုကြီးတယောက်စီကမှဘာသာမှမကြရပဲရွေးကောက်ပွဲဝင်ကြမယ်ဆိုတော့ဘာလုပ်နေကြတာလဲလို့မေးစရာပါတိုင်းပြည်မှာထက်မြက်တဲ့ခေါင်းဆောင်နဲ့ဩဇာရှိတဲ့နိုင်ငံရေးပါတီအမှန်တကယ်လိုအပ်နေပါတယ်နေချင်းညာချင်းလည်းမဖြစ်နိုင်ပါဘူးပြောချင်တာကအဲ့ဒီလိုလိုအပ်တဲ့ပါတီမျိုးဖြစ်လာအောင်ပါတီ3-4ခုလောက်ကဖြစ်ဖြစ်မြောက်မြောက်စ조사တင်ပါတယ်လို့ပြောချင်ပါတယ်လို့ရေးထားပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါဒါတော့ဥလာထွန်းစပါသူ့ထဲမှာတော့ဒီမူဝါဒတွေကိုခိုင်ရမှာဆောက်ခံပြောနိုင်တဲ့နိုင်ငံရေးပါတီတွေဖြစ်ဖို့လိုတာကိုထောက်ပြပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်လည်းအဆုံးသတ်ဖို့တမင်းနဲ့လောက်တော့ကြံပါသေးတယ်ဆရာဦးတင့်ဆွေသဘောထားသိကြပါတယ်ခင်ဗျာဆိုတော့ကျွန်တော်နိုင်ငံရေးပါတီတွေမြန်မာနိုင်ငံမှာအားကောင်းလာနိုင်မဲ့ရေကန်မြေကန်ကောင်းတွေရှိဖို့ဆိုရင်ကျွန်တော်တို့ဘလို့အခြေအနေမျိုးတွေဖန်တီးနိုင်ဖို့လိုမလဲခင်ဗျာ
အခုလည်းပဲကျွန်တော်မြင်တာရေကန်မြေကန်ကောင်းတယ်လို့တော့ကျွန်တော်မြင်တယ်ခင်ဗျာဆိုတော့လည်းပဲခုနကဟိုစာရေးပြီးတော့ပြောတဲ့ပုဂ္ဂိုလ်တူလို့ပေါ့ကျွန်တော်တို့ဟိုနိုင်ငံရေးပါတီရဲ့ဒီဟိုကတကယ်ခိုင်ခိုင်မာမာမဟုတ်တယ်လေပါနေတယ်ခွင့်ရဒါလည်းကျွန်တော်ရှစ်လျှောက်လည်းရှိနေအောင်ပဲထင်တယ်ဆိုတော့လည်းပဲအခိုင်အမာဖြစ်တဲ့ပါတီကြီးတွေကလည်းပဲသူတို့ရဲ့အားနည်းချက်ရှိတာတွေကိုပြင်ပြီးတော့ဒီတဲ့ကောင်းအောင်ကြိုးစားနေကြတယ်လို့မြင်နေတွေ့ပမာနိုင်ငံမှာနိုင်ငံရေးပါတီတွေရဲ့ခန့်ကန့်တာဟာဟုတ်ကောင်းတဲ့ကောင်းပြီးတော့ခိုင်မာတဲ့ခိုင်မာလာစရာတော့ရှိတယ်သို့သောဒီနေ့အချိန်ကြီးကတော့တိတ်ပြီးတော့ကျွန်တော်အမြင်ပြောရင်အားမရလာဘူးခင်ဗျာအလားလာတော့ကောင်းပါလေခင်ဗျာ
ဟုတ်ကဲ့ဆရာဦးရထုံးအောင်ခင်ဗျာကျွန်တော်တို့အချိန်နည်းနဲ့ရပါသေးဟိုကျွန်တော်ဒီနိုင်ငံရေးပါတီအားကောင်းလာဖို့ဆိုရင်ဘာတွေလုပ်ဖို့အရေးကြီးလို့နေသလဲခင်ဗျာ
နိုင်ငံရေးပါတီတွေအားကောင်းလာဖို့ဆိုရင်တော့ပထမဦးဆုံးကတော့ကျွန်တော်တို့ဒီခုနရှင်းလင်းသွားကြတယ်လို့ပဲမူဝါဒတွေ policy တွေကိုပါတီကယုံကြည်တဲ့လမ်းစဉ်တွေအဲ့ဒါတွေကိုကျွန်တော်လူသိရှင်ကြားချပြပြီးတော့ဒါလူတွေဟိုပြည်သူလူထုတွေများများသိအောင်ကျွန်တော်လုပ်ဖို့လိုတာပေါ့လေများများသိတဲ့အခါမှန်ကန်တဲ့သူပြောဆိုထားတဲ့လမ်းစဉ်တွေကအချိန်နဲ့ใกล้နေတယ်ဆိုရင်တော့ဒီလူတွေတက်မှာပို့ပြီးတော့ဒီထောက်ခံမှုတွေရမှာပေါ့နောက်တစ်ချက်ကတော့ပါတီတိဆောက်ရေးပေါ့အခုကျွန်တော်တို့တွေ့နေရတာကနိုင်ငံရေးပါတီတွေကိုဒီမိုကရေစီနီးကျကျွန်တော်တို့ဘဟုချုပ်ဒီမိုကရေစီကဘဟုကဒီစုပေါင်းကောင်းဆောင်မှုစနစ်နဲ့အဲဒီဒီ၆တဲ့ပါတီကနည်းနေတယ်အဲ့ဒီအလေးအကျင့်မရှိတယ်လို့ဖြစ်နေတာပေါ့နော်အဲ့တော့ဟိုကြေကနာတွေဖြစ်လာလို့ရှိရင်အဲ့ဒီတူတူယောက်ထဲရဲ့ဟိုကနဲ့အမိတ်နဲ့ဆုံးဖြတ်ချက်နဲ့ညှင်းပြချက်နဲ့ဆုံးဖြတ်တာမျိုးတွေဖြစ်နေတဲ့အခါကျတော့ဟိုပါတီစည်းရုံးရေးတွေနဲ့ဖြစ်ကြပြီးတော့တော်တော
်လေးဒါပါတီပိုင်းကတိချောင်းနဲ့ပိုင်းအောင်လေအခုလိုတော့ပါနော်။ဟုတ်ကဲ့ပြည်နယ်ဆွေးနွေးပြီးတဲ့ဦးရထွန်းဒေါက်တာတင့်ဆွေကိုရိုင်းပါဝင်ဆွေးနွေးသူတွေစာရေးပေးပို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။အောင်လွေဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲလီလိုက်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညချမ်းအတွက်အစည်းအဝေးအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုငိမ့်ညံကတလှည့်ပြောပြပေးပါရှင
်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ဇနီးကိုတိုင်းပြည်အတွင်းကထွက်ခွာခွင့်ပိတ်ပင်လိုက်တယ်လို့မလေးရှားဝန်ကြီးချုပ်တဲ့မဟာသီယာမိုဟာမက်ကပြောပါရယ်သူတို့နှစ်ယောက်ကိုအမိမဲစီးရင်နဲ့ထဲသွင်းလိုက်ပြီးခီးသွွားခွင့်ကိုပိတ်ပင်လိုက်တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးကအတည်ပြုပါရယ်ပေါက်ကြားလာတဲ့လေရင်ခီးစဉ်တစ်ခုအရဝန်ကြီးချုပ်ဟောင်းနာဂျစ်နဲ့သူ့ဇနီးဖြစ်သူဟာစနေနေ့မှာကိုပိုင်လေရင်နဲ့ဂျာကာတာကိုသွားဖို့စီစဉ်ထားတဲ့အကြောင်း AP သတင်းဌာနကထုတ်ပြန်ပါရယ်မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်တဲ့စခန်းတွေကိုမေလ23ရက်ကနေ25ရက်အတွင်းဖျက်သိမ်းမယ်လို့ကြေညာလိုက်ပါရယ်နိုင်ငံရဲ့အရှေ့မြောက်ပိုင်းမှာရှိတဲ့နျူကလ িয়ার စမ်းသပ်တဲ့လှိုင်ကောင်းတွေကိုဖောက်ခွဲဖျက်ဆီးမယ်လို့မြောက်ကိုရီးယားနိုင်ငံသားဝင်ကြီးဌာနကပြောဆိုလိုက်ပြီးစောင့်ကြည့်အဆောက်အုံတွေသုတေသနအဖွဲ့တွေနဲ့မြေပြင်တပ်ဖွဲ့တွေကိုလည်းရုတ်သိမ်းသွားမှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လာမယ့်ဇွန်လ12ရက်နေ့စင်ကာပူနိုင်ငံမှာမတွေ့ဆုံခင်အခုလိုနျူကလ িয়ার လက်နက်ဖျက်သိမ်းကြောင်းကိုအခမ်းအနားနဲ့လှုပ်ဆောင်ပြမှာလည်းဖြစ်ပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်မူဆယ်မြို့မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်လူ20နီးပါးသေဆုံးသွားပြီးအများအပြားဒဏ်ရာရသွားပါတယ်။ KIA လွတ်လပ်ရေးတပ်မတော်၊ကချင်လွတ်လပ်ရေးတပ်မတော်နဲ့တအောင်းပလောင်လွတ်မြောက်ရေးတပ်ဦး TNLA ပူးပေါင်းအဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့လို့လူ19ဦးသေဆုံးပြီး28ဦးဒဏ်ရာရခဲ့တဲ့အကြောင်းမြန်မာအစိုးရပြောခွင့်ရကပြောပါတယ
်။သတင်းချင်းချုပ်ကိုကိုငိမ့်ညံကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.